Welcome to the Voice of America in Burmese.
Mingla nen ne khema shin. Toda shin mya shwin lan chan mi ja ba si lu su taung ma de. Washington myo ro VOA American atan ga ni 2018 khu ne mela 5 ye snin ni mne khin a si sin rwe go Myanmar san daw chain mne 6 na yi ga ni 9 na yi thi line to meter 24 40 51 to ga ni thout hlun pe ni ba de. ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားကောင်းဆောင်နဲ့ထိပ်သီးအစည်းအဝေးလုပ်မဲ့နေရာနဲ့ရက်ကိုတတ်မှတ်သဘောတူပြီးပြီလို့သမ္မတထရမ့်ကပြောပါတယ်စစ်ဘက်သုံးလေဆာယောင်ကြီးနဲ့အမေရိကန်စစ်လေယာဉ်တွေကိုထိုးတယ်ဆိုတာမမှန်ဘူးလို့တရုတ်ကညှိနှိုင်းပါတယ်ရိုဟင်ဂျာရေးမြန်မာအစိုးရကိုဆက်ပြီးဖိအားပေးသွားမယ်လို့ OIC အတွင်းမှူးချုပ်ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
ကောင်းပါပြီရှင်တရင်တွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
If the situation is left the way it is up to now we can actually lose that generation
ဟုတ်ကဲ့ပါရှင်တောင်ဆူဒန်နိုင်ငံရဲ့၅နှစ်ကြာပြည်တွင်းစစ်ကြောင့်အိမ်နီးချင်းယူဂန်ဒါနိုင်ငံကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်တဝက်လောက်က18နှစ်ယောက်လူငယ်တွေဖြစ်ပြီးအကူအညီတွေအရေးတကြီးလိုအပ်နေပါတယ်ဆိုတဲ့အကြောင်းကိုပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှတင်ဆက်သွားပါမယ်ဒါအပြင် American Mexico နယ်စပ်တစ်လျှောက်မှာလုံခြုံရေးတိုးမြင့်လှုပ်ဆောင်ဖို့သမ္မတ Donald Trump ကပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုချထားလိုက်တဲ့အကြောင်းတရုတ်နိုင်ငံကသူ့ရဲ့ပိုင်နက်တစ်ခုလိုသတ်မှတ်ထားတဲ့ထိုင်ဝမ်ကျွန်းနဲ့တရဝင်းတန်တမန်ဆက်ဆံရေးဖျက်တောက်တဲ့နိုင်ငံတွေတိုးလာတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်းနဲ့ထိပ်သီးအစည်းအဝေးကိစ္စနဲ့ပတ်သက်ပြီးသမ္မတရဲ့ Air Force 1လေယာဉ်ပေါ်မှာသတင်းတော်တွေကသမ္မတကိုဖိပြီးမေးကြပေမဲ့လေသမ္မတဒေါ်နယ်ထရမ့်ကအသေးစိတ်တူကိုပြောမတော်ပါဘူး။တိတ်မကြခင်မှာဖြစ်ပါလိမ့်မယ်။ရက်တတ်မှတ်ပြီးပါပြီ။နေရာတတ်မှတ်ပြီးပါပြီ။အားလုံးသဘောတူပြီးပါပြီလို့ပဲသမ္မတထရမ့်ကပြောပါတယ်။တမိုင်းဝင်ဒီထိပ်သီးအစည်းအဝေးလုပ်မဲ့နေရာနဲ့ရက်ကိုမြောက်ကိုရီးယားအာဏာပိုင်တွေနဲ့အတိပြုထားပြီးပြီဆိုတာမျိုးပဲသမ္မတကရည်ညွှန်းပြောဆိုတာပါ။ Texas ပြည်နယ် Dallas မြို့ကိုတရားကြာခီးသွား Air Force 1လေယာဉ်ပေါ်မှာအဲ့လိုပြောတာဖြစ်ပါတယ်။ American နဲ့မြောက်ကိုရီးယားဆိုရနေရအကြမ်းမပြတ်ဆက်သွယ်ပြောဆိုနေပြီးတော့မြောက်ကိုရီးယားကဖမ်းထားတဲ့ American နိုင်ငံသား3ယောက်ကိုပြန်လွှတ်ပေးရေးကိစ္စလဲဆွေးနွေးတဲ့အထက်မှာပါတယ်လို့အင်ဖြူတော်တောင်ဘက်မျက်ခင်းပြင်မှာသမ္မတ Trump ကပြောပါတယ်။အဖမ်းခံရသူ3ဦးကတော့မြောက်ကိုရီးယားကတခုတည်းသောပုဂ္ဂလိကတက္ကသိုလ်ပျုံယန်းသိပ္ပံနဲ့ဤပညာတက္ကသိုလ်မှာစာသင်ခဲ့ကြတဲ့ထိုနီကင်နဲ့ကင်ဟက်ဆောင်မြောက်ကိုရီးယားရှေ့ဘက်စွန်းရေဇန်မြို့မှာဖန်ခံခဲ့ရတဲ့ကင်ဒွန်ချူတို့ဖြစ်ပါတယ်သူတို့သုံးစလုံးအစောဆုံးဒီကနေ့စနေနေ့လောက်မှာလွတ်လာဖို့ခံမှန်းထားတယ်လို့တောင်ကိုရီးယားသတင်းချင်းမြစ်တွေကိုကိုကာပြီးဆိုချေဆိုင်ယွန်ဟပ်သတင်းဌာနကရေးထားပါတယ်
အာဖရိကတိုင်းမှာရှိတဲ့ American စစ်အခြေစိုက်စခန်းထားမှာ American စစ်လေယာဉ်တွေကိုပြင်ပထားပြီးတော့တရုတ်ကစစ်သုံးအဆင့်ရှိတဲ့လေဆာရောင်ခြည်တွေနဲ့ထိုးနေတယ်ဆိုတဲ့ American ရဲ့ suspect ချက်ဟာမှတ်မှန်ဘူးလို့တရုတ်ဘက်ကတုံ့ပြန်လိုက်ပါတယ်။ဂျဘူတီနိုင်ငံဒိုရာလီမြို့မှာရှိတဲ့တရုတ်စစ်အခြေစိုက်စခန်းကနေပြီးတော့လေဆာရောင်ခြည်တွေကို3ချိန်တန်မနဲ့လွှတ်ခဲ့တဲ့အတွက် American လေယာဉ်မှူး2ယောက်အနည်းငယ်မျက်စိတွေထိခိုက်ကြတယ်လို့ American ကာကွယ်ရေးဌာနကပြောကြားခဲ့တာပါ။သူတို့အဆိုNDA ရှိပြီးတော့အစဉ်ကျင်မဲ့စွာတရုတ်ကလေဆာရောင်ခြည်အသုံးပြုနေတဲ့အပေါ်အရေးယူမယ်လို့ American အစိုးရကပြောကြားခဲ့ပါတယ်။ဒီဆွဆွဲချက်အပေါ်တရုတ်ကအလေးနဲ့ထားစစ်ဆေးခဲ့တာမှာ American ရဲ့ဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရသူကတောက်ချာနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာတုံ့ပြန်ထားပါတယ်။စစ်သုံးအဆင့်လေဆာရောင်ခြည်တွေဆက်အသုံးပြုနေတာကြောင့် American လေတပ်လေယာဉ်မှူးတွေကိုဆိုးဆိုးဝါးဝါထိခိုက်နိုင်တယ်လို့ Pentagon စစ်ဌာနချုပ်တာဝန်ရှိသူတွေကသတိပေးခဲ့ပါတယ်။ American ရဲ့မမှန်ကန်တဲ့ဆွဆွဲချက်ကိုတရားဝင်လမ်းကြောင်းကနေမှားယွင်းကြောင်းတုံ့ပြန်ထားတယ်လို့တရုတ်ကာကွယ်ရေးဌာနကပြောပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာဥပဒေတွေကိုရောဒေသခံနိုင်ငံရဲ့ဥပဒေကိုပါအမြဲတမ်းအလေးနဲ့ထားလိုက်နာတယ်လို့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်
။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကလက်နက်အသစ်တွေချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲတောင်တရုတ်ပင်လယ်တွင်စီးရေတိုက်ဆောက်မှုနဲ့ပတ်သက်ပြီးအကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အမေရိကန်ကတရုတ်ကိုသတိပေးလိုက်ပါတယ်။ဒါအပြင်ပိုင်ဆိုင်မှုညှင်းပွားနေတဲ့ရေပြင်နယ်နိမိတ်တွေမှာကင်းလှဲ့တဲ့နှုံးနဲ့အကြိမ်ရေတွက်ကိုလည်းသမ္မတထရမ့်အစိုးရကတိုးမြင့်လှုပ်ဆောင်နေပါတယ်။ဒါဟာလွတ်လပ်ပြီးဖွင့်ထားတဲ့ Indo-Pacific မဟာဗျူဟာဆိုတဲ့အာရှဆိုင်ရာမူဝါဒအရလှုပ်ဆောင်တာဖြစ်ပြီးသူတို့ပိုင်ဆိုင်တဲ့ရေပြင်နယ်နိမိတ်ဆိုပြီးနိုင်ငံတွေကအလွန်အကျွံပြောတာကိုကန့်ကွက်တဲ့သဘောပြတာဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုတရုတ်နဲ့တိုက်ရိုက်ပြောထားပါတယ်။သိမကြခင်ကာလနဲ့ရေရှည်မှာအကျိုးဆက်တွေရှိလာပါလိမ့်မယ်ဆိုပြီးအင်ဖြူတော်ပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်က VOA ရဲ့မေးခွန်းကိုဖြေထားပါတယ်။ တောင်တိုးပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly ကျွန်းစုတွေမှာသင်္ဘောဖြတ် Cruise ဒုံးကြီးတွေနဲ့မြေပြင်ကဝေဟင်ပစ်ဒုံးကြီးတွေကိုတရုတ်ကချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအင်ဂျီရောပြောခွင့်ရကအဲ့လိုပြောတာပါဒုံးကြီးတွေချထားတာဟာစီးရီးတိဆောက်တာနဲ့ဘာမှမဆိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချုံမြင့်ကတောက်ကြနေမှာညင်းဆိုပါတယ
်အာဖရိကတိုက်ထဲကဘရွန်တူနိုင်ငံကဒီ VOA နဲ့ BBC ထုံးလွှင့်ချက်တွေကို6လပြည့်ပင်တယ်လို့ကြေညာခဲ့ပါတယ်သမရသက်တမ်းပြောင်းလဲခြင်းအပါအဝင်အဆိုပြုထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆန္ဒခံယူပွဲလုပ်ဖို့တရင်နှစ်ပတ်ပဲလိုတော့ချိန်မှာအခုလိုမျိုးနိုင်ငံတကာသတင်းဌာနနှစ်ခုရဲ့ထုတ်လွှင့်ချက်တွေကိုပိတ်လိုက်တာဖြစ်ပါတယ်။ VOA နဲ့ BBC အသံလွှင့်ဌာနတွေဟာသတင်းမီဒီယာဥပဒေကိုဖောက်ဖျက်သလိုကျင့်ဝတ်နဲ့မညီတဲ့ဆောင်ရွက်ချက်တွေလုပ်နေတယ်လို့ဘရွန်ဒီအမျိုးသားဆက်သွယ်ရေးကောင်စီကတောက်ချာနေကကြေညာခဲ့ပါတယ်။ထုတ်လွှင့်ချက်ပိတ်ပင်မှုကိုတနင်္လာနေ့မှစတင်မှာဖြစ်ပါတယ်။ဘရွန်ဒီအမျိုးသားဆက်သွယ်ရေးကောင်စီရဲ့လုပ်ရက်အပေါ်မယုံနိုင်အောင်ဖြစ်ရတယ်လို့ VOA ကတုံ့ပြန်ခဲ့ပါတယ်။လက်ရှိဖြစ်နေတဲ့အဖြစ်အပျက်တွေအပေါ် VOA ရဲ့အချက်အလက်မှန်ဗက်မလိုက်ဓမ္မဒိဋ္ဌန်ကြားတဲ့သတင်းတွေ VOA ပရိသတ်တွေကအမြဲအားထားနေကြတာဖြစ်တဲ့အတွက်အခုလိုထုံးတွင်းချက်တွေကိုပိတ်ပင်လိုက်တာဟာနိုင်ငံအတွက်အရေးကြီးတဲ့အချိန်မှာဘရွန်ဒီပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့သတင်းတွေမရအောင်လှုပ်လိုက်တာပဲလို့ VOA ညွှန်ကြားရေးမှူးအမန်ဒါဘက်နက်ကအကြေညာချက်ထဲမှာဖော်ပြထားပါတယ်ဘရွန်ဒီသမ္မတသက်တမ်းကို9နှစ်ကနေ9နှစ်အထိတိုးမြှင့်မှုပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်အတွက်ဆန္ဒခံယူပွဲကိုမေလ18ရက်နေ့မှာကျင်းပမှာပါဆန္ဒခံယူပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံမဲမပေးဖို့ဆိုဩနေကြသူတွေအပေါ်အရေးယူနိုင်ခြေရှိတယ်လို့ဆိုပြီးပြင်သစ်သတင်းဌာန RFI ကမမှန်သတင်းတွေထုတ်လွှင့်နေတယ်လို့ဆွဆွဲပြီး RFI ကိုလည်းအမျိုးသားဆက်သွယ်ကောင်စီကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်ဒီဝေကနေစနေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဆက်ပြီးဖိအားပေးဖို့ကြိုးစားသွားမယ်လို့အစ္စလာမ်မြန်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ OIC တွင်မှုချုပ်ဟာရှ်မီယူဆုဖ်ကပြောပါတယ
် The objective is to put additional pressure on the government of Myanmar in order to abide
သူတို့ရဲ့နေရာဒေသစီပြန်နိုင်ရေးငြိမ်းချမ်းမှုတည်ဆောက်ဖို့ရာစီမင်းစည်းကမ်းတွေအတိုင်းလိုက်နာလှုံ့ဆော်ဖို့မြန်မာအစိုးရကိုနောက်ထပ်ဖိအားဆက်ပြီးတော့ရည်ရွယ်ပါတယ်အကြောင်းမလားဆိုပါပဲအခက်အခဲမျိုးစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်ဒါပေမဲ့ဒီလိုအခက်အခဲတွေရှိနေတာကြောင့်တော့ကျွန်တော်တို့ကြိုးပမ်းမှုတွေကိုရပ်ပစ်လိုက်မှာမဟုတ်ပါဘူးလို့ ONC တွင်းမှုချုပ်ကပြောပါတယ်WC ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကရူဝညာဒုက္ခသည်စခန်းကိုတောက်ကြာနေကတွားရောက်ကြည့်ရှုပြီးတဲ့နောက်လုတဲ့သတင်းစာရှင်းလင်းပွဲတွင် Mr. Hashmi Yusuf ကအဲ့လိုပြောသွားတာပါဒီကိုယ်စားလှယ်ဖွဲ့ထဲမှာ UNC အဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအပါအဝင်အဖွဲ့ဝင်68ဦးပါပြီးဒုက္ခသည်စခန်းထဲကနေရာတည်တည်ကိုအမျိုးသမီးမျိုးသားခွဲသွားကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုမိန့်ကြတာပါWC နိုင်ငံသားဝန်ကြီးများကောင်စီ45ကြိမ်မြောက်အစည်းအဝေးကိုဒီကနေ့ဧပြီလ5ရက်စနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာကျင်းပဖို့ရှိပါတယ်။ WC အဖွဲ့ကို1969ခုနှစ်ကစတင်တည်ထောင်လာဖြစ်ပြီးအဖွဲ့ဝင်တွေဖြစ်ကမ္ဘာပေါ်ကမွတ်စလင်နိုင်ငံ58နိုင်ငံပါဝင်ပြီးတော့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တို့မှာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေရှိပါတယ်။
ဥရောပနိုင်ငံတွေကတနက်ကင်ဆာမှုဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာ2015ခုနှစ်တုန်းကအကြမ်းဖက်တိုက်ခိုက်ခံရစဉ်အတွင်းမှာဝန်ထမ်းတွေပြည်သူတွေမှတနက်တွေရှိခဲ့မယ်ဆိုရင်အခြေအနေကတမျိုးပြောင်းသွားနိုင်တယ်လို့ American Rifle အသင်း NRA နှစ်ပတ်လည်ညီလာခံမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ပါရီမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်အဲ့ဒီတုန်းက130ကျော်သေဆုံးခဲ့ပါတယ်။တခါဒီဗြိတိန်နိုင်ငံလန်ဒန်မှာဆိုရင်လည်းတနက်ကင်ဆာဝန်တင်းကျပ်ထားတဲ့အတွက်ဓာတ်ထုတ်မှုတွေဆိုးဆိုးဝါးဝါးဖြစ်နေတယ်လို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဒုတိယပြင်ဆင်ချက်အတိုင်းတနက်ကင်ဆောင်နိုင်တဲ့အခွင့်အရေးကိုကာကွယ်သွားမယ်လို့လည်းသမ္မတကသူ့ရဲ့မင်ခွန်းထဲမှာကတိပြုသွားခဲ့ပါတယ်။လူတွေအများပြားတေဆုံရတဲ့ပြစ်ခတ်မှု100နီးပါးကိုကြည့်ရင်တနက်ကင်ဆောင်ခွင့်မပြုတဲ့နေရာတွေဖြစ်တယ်လို့ဆိုပြီးအမေရိကန်ကျောင်းတွေမှာဆရာဆရာမတွေကိုတနက်တက်ဆင်ပေးဖို့ကိုလည်းသမ္မတထရမ့်ကထပ်မံတိုက်တွန်းခဲ့ပါတယ်။ Florida ပြည်နယ် Parkland ကအထက်တန်းကျောင်းမှာ February လကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့ကဆိုရင် NRA မှာသမ္မတထရမ့်ပထမဆုံးမိန့်ခွန်းပြောကြတာပါ။တနက်သမားတယောက်ကျောင်းထဲဝင်ပြစ်ခတ်မှုကြောင့်ကျောင်းသားကျောင်းသူတွေအပါအဝင်18ယောက်သေဆုံးခဲ့ပြီးတဲ့နောက် American တဝန်ကကျောင်းသားကျောင်းသူတွေဟာတနက်ထိန်းချုပ်ရေးအတွက်အကြီးအကျယ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။သ တနက်ကင်ဆောင်ခွေထိန်းချုပ်ဖို့အတွက်သမရကတစုံတရာမပြောပေမဲ့အကြောင်းတွေမှာအသေးချာလေ့ကျင့်ထားတဲ့လုံခြုံရေးတွေတနက်ကင်ထားတဲ့ဆရာဆရာမတွေကိုထားပြီးတော့ထားဖို့အတွက်ထပ်ပြီးတော့ပြောပါရဲ Texas ပြည်နယ် Dallas မှာစနေနေ့အထိလုပ်နေတဲ့ဒီ NRA နှစ်ပတ်လည်ညီလာခံကို NRA အဖွဲ့ဝင်ပေါင်း9သိန်းကျော်လာလိမ့်မယ်လို့ခန့်မှန်းရပါတယ်
လေရင်ဖြော်ဖြော်ရေးမယ် Stormy Daniels ကို2016ခုနှစ်ကပြီးခဲ့တဲ့နှုတ်ပိတ်ကနေပတ်သက်ပြီးသူ့ရဲ့ဥပဒေအကျိုးဆောင်ဖော်ဝင်သည့် Rudy Giuliani အနေနဲ့အချက်အလက်အမှန်တိုင်းပြောဖို့လိုအပ်တယ်လို့သမ္မတ Donald Trump ကတောက်ကြနေမှာပြောပါတယ်။ဒါအပြင်ဘယ်လိုဖြစ်ပျက်ကိုမှကျွန်တော်တို့ပြောင်းလဲပြစ်နေတာမဟုတ်ပါဘူးလို့လည်းသမ္မတကဆိုပါတယ်။ဒီငွေပေးတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးမျိုးပြောင်းလဲပြောဆိုတာတွေရှိထားပြီးတဲ့နောက်မှာပဲသမ္မတကအဲ့လိုပြောတာပါ။ Giuliani ဟာတကယ်လူတော်တူဖြစ်ပေမဲ့လွန်ခဲ့တဲ့တရက်ကမှစလုပ်တာဖြစ်တယ်။ကိစ္စရနေပတ်သက်ပြီးလေ့လာနေစေဖြစ်တယ်လို့သမ္မတအင်ပြူတော်မှာသတင်းတော့တွေကို Mr. Trump ကပြောပါတယ် Rudy Giuliani ကိုသမ္မတ Trump ရဲ့ကိုယ်ရေးကိုယ်တော်ကိစ္စရပ်တွေအတွက်ဥပဒေအကျိုးဆောင်အဖွဲ့ထဲမှာလုပ်ဖို့မကြခင်ကမှခံထားတာပါသမ္မတ Trump ရဲ့ကိုယ်ရေးကိုယ်တော်ကိစ္စဆိုင်ရာအကျိုးဆောင်ရှင်နေ Michael Cohen က Stormy Daniels ကိုငွေပေးခဲ့တာ Mr. Trump သိတယ်လို့ Giuliani ကဗိုလ်ထုနေမှာပြောတာပါဒါဟာအင်ပြူတော်ကဒီကိစ္စနဲ့ပတ်သက်ပြီးတောက်လျှောက်ကာကွယ်ပြောဆိုလာတာနဲ့လုံးဝစန့်ကျင်ဘက်ဖြစ်နေပါတယ်
2008ခုနှစ်တုန်းကအမေရိကန်သမ္မတ George W. Bush ကိုဖက်နက်နဲ့ပစ်ပေါက်လို့ကဘာကျော်ခဲ့တဲ့ Iraq သတင်းတောက်ကလွှတ်တော်အမတ်အဖြစ်နဲ့ဝင်အရွေးခံတော့မှာဖြစ်ပါတယ်။ Iraq လွှတ်တော်မှာအမတ်နေရာအနိုင်ရဖို့မဲဆွယ်စည်းရုံးနေတဲ့ Muqtada al-Sayyidi က Iraq စစ်ပွဲအတွက်အမေရိကန်ကိုတောင်းပန်စေခြင်းကြောင့်နဲ့အမေရိကန်တပ်တွေဝင်ရောက်ကျူးကျော်မှုကြောင့်ထိခိုက်ခဲ့တဲ့မိသားစုဝင်အလုံးကိုရော့ချေးပေးစေခြင်းနဲ့လို့ပြောကြားခဲ့ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးနဲ့ Facebook စာမျက်နှာပေါ်မှာလည်း2008ခုနှစ်တုန်းကအီရတ်ကိုတွားရောက်ခဲ့တဲ့သမ္မတဟောင်း George W. Bush ကိုအီရတ်မှာတည်ဆုံသွားသူတွေမုတ်ဆိုးမတွေမိဘမဲ့ကလေးတွေကနှုတ်ဆက်တာလို့အော်ဟစ်ပြီးတော့ဖက်နက်နဲ့ပစ်ပေါက်တဲ့ဗီဒီယိုကိုဖော်ပြထားပါတယ်။အဲဒီတော့ကသူ့ကိုလုံခြုံရေးတွေဖမ်းဆီးပြီးတော့ထောင်သုံးနှစ်ချခဲ့ပါတယ်။ကိုးလာထောင်ချခဲ့ပြီးတဲ့နောက်လေဘနွန်နဲ့ဥရောပကိုသူပြောင်းရွှေ့နေထိုင်ပါတယ်။တိတ်မကြခင်ကမှအီရတ်နိုင်ငံကိုပြန်လာတာပါ။အမေရိကန်သမ္မတတယောက်ကိုဖက်နက်နဲ့ပေါက်ခဲ့တာကြောင့်သူမဲအနိုင်ရမရဆိုတာမပြောနိုင်ပေမဲ့အီရတ်စစ်ပွဲကို Bush နဲ့အတူထောက်ခံတဲ့နိုင်ငံရေးသမားတွေကိုအရေးယူနိုင်ဖို့အတွက်နိုင်ငံရေးစီမံတခုရဖို့ရွေးကောက်ပွဲဝင်တာလို့သူကပြောပါတယ
်စနေနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကကြီးညာခဲ့ကြတာပါအခုပထမဆုံးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်American Mexico နယ်စပ်တစ်လျှောက်မှာလုံခြုံရေးတိုးမြင့်လှုပ်ဆောင်ဖို့သမ္မတ Donald Trump က National Guard ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုချထားတာအခုဆိုတစ်လနီးပါးရှိပါပြီးရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူ1500လောက်မက္ကဆီကိုကိုဖျက်ပြီးနယ်စပ်ကိုဥတီလာခဲ့ကြချိန်မှာသမ္မတ Trump ကအရန်တပ်ဖွဲ့တွေချထားလိုက်တာပါဒီတပ်ဖွဲ့တွေချထားပြီးတဲ့နောက်ဘယ်လိုတက်ရောက်မှုတွေရှိလာပါသလဲနယ်စပ်ကိုဖျက်ပြီးဝင်ဖို့ကြိုးစားသူတွေအပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိပါသလဲVOA သတင်းတောက်တွေဖြစ်တဲ့ Raymond Taylor နဲ့ Arturo Martinez တို့ Arizona ပြည်နယ် St. Louis မြို့ကပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်
။ American Mexico နယ်စပ်မှာအကြက်တဲဆိုင်နေပြီလို့ Trump အစိုးရကသုံးသပ်ထားတယ်ဆိုတော့အမိမြေလွန်ကြိုးရေးဝန်ကြီး Kirsten Nielsen ပြောခဲ့တာကိုကြည်ရင်သိနိုင်ပါတယ်။
We have no idea what's coming through areas that we do not have a way currently.
စနေတကြနဲ့လုံလောက်စွာစောင့်ကြည့်ဖို့လက်ရှိမှာနီးလမ်းမရှိသေးတဲ့ဒေသတွေမှာဘာတွေဖြစ်လာမယ်ဆိုတာကျမတို့လုံးဝမစဉ်းစားတတ်ပါဘူး။ဒါကြောင့်ဒီအခြေအနေကကျမအတွက်တော့အကြက်တဲဖြစ်တဲ့သဘောပါပဲ
။ကီလိုမီတာ3000ရှိတဲ့နယ်စပ်တစ်လျှောက်ကိုတရားမဝင်ဖြတ်ဝင်သူအရေအတွက်တိုးလာသလားဆိုတာကတော့အရေအတွက်ဘယ်လောက်ကိုများတယ်လို့သတ်မှတ်တယ်လဲဆိုတဲ့ပုံမူတည်ပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့နှိုင်းရှင်ရင်ဒီနှစ်မတ်လမှာအနောက်တောင်ပိုင်းနယ်စပ်တစ်လျှောက်ဖမ်းမိသူအရေအတွက်ပေါင်းဟာ200ရာခိုင်နှုန်းတိုးလာတယ်လို့ American အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာနကပြောပါတယ်။ဒါပေမဲ့တစ်နှစ်လုံးကိုကြည့်မယ်ဆိုရင်တော့2019ခုနှစ်အတွင်းဖမ်းမိသူအရေအတွက်ဟာ46နှစ်အတွင်းမှာအနှိမ်ဆုံးပါပဲ။နယ်စပ်ကိုလွတ်ဖို့အတွက်သမ္မတထရန့်ညွှန်ကြားထားတဲ့တပ်ဖွဲ့ဝင်4000နဲ့က1000နီးပါးကိုချထားပြီးပါပြီ။ကြံတပ်ဖွဲ့ဝင်တွေကိုဆက်ပြီးတော့လွတ်နေတော့မှာပဲ။တပ်ဖွဲ့ဝင်တွေလုံဆောင်ရတာကတော့ပြပြင်းထင်းထင်းရေးလမ်းရှင်းလင်းရေးစီမံခန့်ခွဲရေးနဲ့ထောက်ပို့ပိုင်းအကူအညီပေးတာစသည်အားဖြင့်အမျိုးမျိုးပါပဲ။နေဆက်ဖြောင်းဝင်သူတွေကိုဖမ်းဆီးတာမှာအရန်တပ်ဖွဲ့ဝင်တွေမပါပေမဲ့တခြားလူငန်းတွေမှာသူတို့ရဲ့အကူအညီကိုအများကြီးလိုအပ်တယ်လို့နေဆက်ကင်းလှည့်တပ်ဖွဲ့ဝင်တွေကပြောပါတယ်။ဒါ့အပြင်နေဆက်ဖြတ်ဖို့ကြိုးစားသူတွေအနေနဲ့ကင်းလှည့်နေတဲ့တပ်ဖွဲ့ဝင်တွေကိုပို့တွေ့ကြရမယ်လို့နေဆက်ကင်းလှည့်တပ်ဖွဲ့က Vinay Dulesky ကပြောပါတယ်။
What these National Guard is going to do is they're going to free up those support elements that
အရန်တပ်ဖွဲ့ဝင်တွေလှုပ်လာတာကတော့ပုံမှန်အဖြစ်ကျွန်တော်တို့တပ်ဖွဲ့ဝင်တွေစောင့်ချက်ကင်းလှည့်တဲ့နေရာတွေကိုသူတို့တာဝန်ယူလိုက်တာကြောင့်ကျွန်တော်တို့တပ်ဖွဲ့ဝင်တွေအနေနဲ့နေဆက်ဗတ်ချံကိုပို့ပြီးတာဝန်ယူလာနိုင်ပါတယ်
မိုနီကာအိုရိုပီဇာဟာမက္ကဆီကိုဗတ်ချံနေဆက်က မက္ကစီကာလီမြို့မှာနေဆက်ဖြတ်မဲ့သူတွေနဲ့ပြန်ပို့ခံရသူတွေကိုနေစရာပေးထားသူပါအရင်အစိုးရတွေလက်ထက်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေခြားထားခဲ့ခြင်းတုန်းကမူလရည်ရွယ်ချက်နဲ့ဆန့်ကျင်ဘက်စူးစူးတဲအောင်မှုတွေရှိခဲ့ပြီးဒီကြိမ်လဲအလားတူပဲဖြစ်မယ်လို့သူကယူဆပါတယ
်။ A lo mejor la hace más costosa a base de vida.
ခုခုဆုံးရှုံးရမယ်ဆိုရင်လူအသက်တွေဆုံးရှုံးရတာကပိုပြီးတန်ဖိုးကြီးပါတယ်။အရင်တုန်းကတပ်ဖွဲ့တွေလွတ်ခဲ့ချိန်မှာရွှေပြောင်းဝင်သူတွေပိုပြီးတေခဲကြပါတယ်။ဘာကြောင့်လဲဆိုသူတို့အနေနဲ့ပိုခက်ခဲပြီးပိုအန္တရာယ်များတဲ့လမ်းကြောင်းတွေကနေထွက်ဝင်ကြရလို့ပါ။ဒါပေမဲ့လည်းသူတို့ကတော့ရပ်သွားမှာမဟုတ်ပါဘူ
း။ဒါပေမဲ့လည်းအရန်တပ်ဖွဲ့တွေခြားထားတာစောင့်ကြည့်တဲ့နီးပညာကိုအသုံးပြုတာကနေအဓာစီတွေပိုဖြစ်စေတာကတော့အသေးချာပဲလို့ရွှေပြောင်းဝင်သူတို့ကလက်ခံပြောဆိုပါတယ်။တချို့ကဆိုရင်အန်ဒရယ်များလွန်နာကြောင့်နောက်တစ်ချိန်ဝင်ဖို့မကြိုးစားတော့ဘူးလို့တော့မှပြောကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့တရုတ်နိုင်ငံကသူ့ရဲ့ပိုင်နယ်တစ်ခုလို့သတ်မှတ်ထားတဲ့ထိုင်ဝမ်ကျွန်းနဲ့တရားဝင်တန်တမန်ဆက်ဆံရေးဖြတ်တောက်တဲ့နိုင်ငံတွေတိုးလာတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်။လေလာသူတွေကတော့ထိုင်ဝမ်အနေနဲ့အမေရိကန်ကိုပုံအောအားကိုးနေတာကလည်းအန်ဒီရဲ့များတယ်လို့ပြောကြပါတယ်။ဘာကြောင့်ပါလဲ။သတင်းတော် Ralph Jennings တိုက်ပေကပေးပို့တဲ့သတင်းကိုမတ်စုမြတ်မွန်ကဆက်ပြီးတင်ပြပေးပါမယ်
။ထိုင်ဝမ်ကျွန်းကိုနိုင်ငံတစ်ခုလို့သတ်မှတ်ပြီးတော့တရားဝင်ဆက်ဆံရေးထားရှိတဲ့နိုင်ငံအရေအတွက်ဟာအခုဆိုရင်16နိုင်ငံပဲရှိပါတော့တယ်။တရုတ်ကြောင့်ထိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးကိုနောက်ဆုံးရပ်လိုက်တဲ့နိုင်ငံကတော့ကရစ်ဘီယံကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Dominican သမ္မတနိုင်ငံဖြစ်ပါတယ်။ထိုင်ဝမ်ကျွန်းနဲ့89နှစ်ကြာထားရှိခဲ့တဲ့ဆက်ဆံရေးကိုဖျက်ပြီးတော့တရုတ်နိုင်ငံနဲ့တရားဝင်ဆက်ဆံရေးကိုထူထောင်ခဲ့တာပါတရုတ်အတွက်တိတ်ကြီးကျယ်တဲ့အောင်မြင်မှုမဟုတ်ပေမဲ့ထိုင်ဝမ်အတွက်ကတော့ကြီးမားတဲ့ဆုံးရှုံးထိခိုက်မှုကြီးဖြစ်ပါတယ်အခုဆိုရင်ထိုင်ဝမ်နဲ့ဆက်ဆံရေးရပ်ဆဲပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးထူထောင်တဲ့နိုင်ငံပေါင်းက2016ခုနှစ်ထဲကဆိုရင်3နိုင်ငံရှိသွားပါပြီတရုတ်နိုင်ငံဘက်ကထိုင်ဝမ်ဟာသူတို့ပိုင်နဲ့ဖြစ်တယ်လို့သဘောထားပြီးဒီနေ့မှပြန်လည်ပေါင်းစည်းနိုင်မယ်လို့သတ်မှတ်ထားတာပါလက်ရှိထိုင်ဝမ်အစိုးရကဒါကိုလက်မခံပါဘူး။သမ္မတဆာယီဝမ်2016ခုနှစ်မှာအာဏာရလာတဲ့ကတရုတ်နဲ့ပေါင်းစည်းရေးဆိုတာကိုပယ်ချခဲ့ပါတယ်။တရုတ်ဟာထိုင်ဝမ်မဟာမိတ်နိုင်ငံတွေကိုငွေကြေးမှတ်လုံးပေးပြီးထိုင်ဝမ်နဲ့အဆက်အသွယ်ပြတ်အောင်လုပ်နေတယ်လို့ထိုင်ဝမ်အစိုးရကပြောပါတယ်။ထိုင်ဝမ်နဲ့တရားဝင်ဆက်ဆံရေးဆက်လက်ထားရှိတဲ့နိုင်ငံအများစုကသင်းငယ်ဆင်းရဲတဲ့နိုင်ငံတွေဖြစ်ကြပေမဲ့ကုလသမဂ္ဂလိုနိုင်ငံတကာမျက်နှာစာမှာထိုင်ဝမ်ဘက်ကရက်တီပေးဖို့ထိုင်ဝမ်ကအားကိုးနေရပါတယ်။တရုတ်ကတော့ကမ္ဘာမှာအင်အားအကြီးဆုံးနိုင်ငံတွေအပါအဝင်တရားဝင်မဟာမိတ်နိုင်ငံပေါင်း190ရှိပါတယ်။ကုလသမဂ္ဂမှာထိုင်ဝမ်ကိုနိုင်ငံတစ်ခုအနေနဲ့ပါဝင်ခွင့်ကိုလည်းတရုတ်ကပိတ်ပင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့တရုတ်နဲ့တန်တမန်ဆက်ဆံရေးရှိတဲ့အပြင်ထိုင်ဝမ်ကိုလည်းဒီမိုကရေစီနိုင်ငံတစ်ခုအဖြစ်နဲ့အမှားခံထောက်ခံမှုပေးပါတယ်။ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေကလည်းအလားတူထိုင်ဝမ်ကိုထောက်ခံကြပါတယ်။သမ္မတဒေါ်နယ်ထရမ့်တက်လာခဲ့ပြီးတဲ့နောက်မှာပဲနှစ်နိုင်ငံထိပ်တန်းအဆင့်မြင့်တာဝန်ရှိသူတွေအပြန်အလှန်သွားလာနိုင်အောင်လို့ Taiwan Travel Act ဥပဒေကိုပြဋ္ဌာန်းပြီးတော့ Taiwan ကိုထောက်ခံတယ်ဆိုတာပြသခဲ့ပါတယ်။ဒါရင်မက Taiwan ရဲ့ရေငုပ်သင်္ဘောနည်းပညာကိုရောင်းချနိုင်အောင် American ကာကွယ်ရေးပစ္စည်းရောင်းဝယ်သူတွေကို license တွေထုတ်ပေးမယ်လို့ Trump ဆိုရကပြီးခဲ့တဲ့လကပဲသဘောတူညီခဲ့ပါတယ်။သမ္မတ Trump ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်ခန့်ထားတဲ့ John Bolton ကလည်း Taiwan ကိုပြတ်ပြတ်သားသားထောက်ခံသူတစ်ယောက်ပါ။ထိုင်ဝမ်နဲ့တရားဝင်တန်တမန်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေတဖြည်းဖြည်းနှဲပါလာနေချိန်မှာအမေရိကန်နိုင်ငံကထိုင်ဝမ်အတွက်ပို့ပြီးတော့အားကိုးစရာဖြစ်လာတယ်လို့တိုင်ပင်မြို့တော်မှာရှိတဲ့ Juanta Polaris Research Institute တက်သည့်ပညာရှင်များအဖွဲ့ကအကြီးတန်းနိုင်ငံရေးသုတေသီ Gratiana Jun ကသုံးသပ်ပါတယ်
因为你的这些朋友都没有了正式的邦交国都没有
台湾的တရားဝင်ဆက်ဆံတဲ့နိုင်ငံတွေတရားဝင်တန်တမန်ဆက်ဆံရေးထားတဲ့မဟာမိတ်တွေတဖြည်းဖြည်းနည်းလာတဲ့အတွက်ထိုင်ဝမ်ရေးကိုတရားဝင်ထောက်ခံမှုကလည်းတော်တော်လေးကိုလျော့နည်းလာပါတယ်အဲ့တော့ထိုင်ဝမ်အနေနဲ့အမေရိကန်ပြည်အောင်စုပုံမှာပို့ပို့ပြီးတော့အားကိုးဖို့လိုအပ်လာပါလိမ့်မယ်ဒါမှလည်းအမေရိကန်ပုံမှာလုံးဝကြီးအားကိုးတာမျိုးကလည်းထိုင်ဝမ်အတွက်အန္တရာယ်များပါတယ်
ထိုင်ဝမ်အတွက်အန္တရာယ်များပေမဲ့သူ့အတွက်တခြားရွေးစရာလမ်းလည်းမရှိဘူးလို့နယူးယောက်အခြေစိုက် Park Strategies အကြံပေးကုမ္ပဏီဒုတိယဥက္ကဋ္ဌ Sean Gain ကပြောပါတယ
် There's always the risk of Taiwan getting caught putting all its eggs in its American and Japanese
American and Japan နိုင်ငံပေါ်လုံးဝပုံအောင်အားကိုးတာကထိုင်ဝမ်အတွက်အမြဲအန္တရာယ်များပါတယ်ဒါပေမဲ့လည်းထိုင်ဝမ်အတွက်ကတခြားလမ်းလည်းမရှိပါဘူး
တကယ်လို့အမေရိကန်မှာ2020ရွေးကောက်ပွဲကြရင်သမ္မတထရမ့်ပြန်မနိုင်ပဲသမ္မတသစ်တက်လာခဲ့လို့တရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးရအောင်ပို့လုံးမယ်ဆိုရင်ထိုင်ဝမ်အရေးကိုဘေးဖယ်ထားနိုင်တယ်လို့ Stimson Center တက်သည့်ပညာရှင်များအဖွဲ့ကအရှိအာရှရေးရကျွမ်းကျင်သူယွန်းချန်ကပြောပါတယ်
If Taiwan has only United States as its official unofficial diplomatic partner, then Taiwan will subject itself to the fluctuation.
Taiwan အတွက် တရားဝင်ရော တရားမဝင်မှာ တန်တမန် မိတ်ဆွေ အဖြစ် American တနိုင်ငံနဲ့ ရှိမယ်ဆိုရင် American ပြည်တွင်း နိုင်ငံရေးနဲ့ တရုတ်အပေါ်ထားတဲ့ American မူဝါဒ အပြောင်းအလဲဒဏ်တွေကို ခံရပါလိမ့်မယ်။ Taiwan အတွက် ဒါက အားနည်းချက် ဖြစ်ပါတယ်။ American အတွက်က Taiwan ကို အမာခံ ထောက်ခံတယ် ဆိုပေမဲ့ သူ့ရဲ့ နိုင်ငံတကာ တန်တမန်တွေကို ပေးတဲ့ ဆက်ဆံရေး အဆင့်မျိုးတော့ Taiwan ကို ပေးနိုင်မှာ မဟုတ်ပါဘူး။
Taiwan အနေနဲ့ တရုတ်နဲ့ ဆက်ဆံရေး နွေးထွေးအောင် မလုပ်ဘူးဆိုရင် တရုတ်ဘက်ကလည်း Taiwan ရဲ့ မဟာမိတ်တွေကို သူ့ဘက်ပါအောင် ဆက်ပြီးစူးစမ်း ဆွဲဆောင်နိုင်တယ်လို့လည်း သူကပြောပါတယ်ရှင်။
မဆုမြတ်မွန် တင်ဆက်ပေးခဲ့တာပါ။ အခုဆက်ပြီး ကူဝိတ် နိုင်ငံမှာ ဖိလစ်ပိုင် import ဦး သေဆုံးခဲ့ရပြီး နောက်မှာ ကူဝိတ် ကို အလုပ်သမား ဆီလွတ်မှုတွေကို ဖိလစ်ပိုင် အစိုးရက ပိတ်ပင်ထားတဲ့ အကြောင်း သတင်းလွှာကို နားဆင်ကြရပါမယ်။ အလုပ်သမားတွေ အတွက် အလုပ်ကိုင် နယ်ပယ် စီးမင်းစည်းကမ်းတွေကို ကူဝိတ် နယ် သဘော တူညီမှု မရမချင်း အလုပ်သမား ဆီလွတ်မှု ပိတ်ထားမယ် လို့လည်း ဖိလစ်ပိုင် အစိုးရက ကြေညာထားပါတယ်။ ဖိလစ်ပိုင် အလုပ်သမား တန်းနဲ့ချီ အလုပ်လုပ်ကိုင်နေတဲ့ အရှေ့အလယ်ပိုင်း ဒေသတွင် အလုပ်သမားတွေ အကာအကွယ် ပိုရစေရေး ဖိလစ်ပိုင် အစိုးရက ကြိုးပမ်းနေတဲ့ အကြောင်း Ralph Jennings ရဲ့ သတင်းကို မတ်တင်ကြီးထိုက်ကပြောပြမှာပါ။
ဖိလစ်ပိုင် import ဦးရေရှုလောင်းကို ကူဝိတ်က လူမနေတဲ့ အိမ်ခန်းတစ်ခုမှာ တွေ့ခဲ့တာပါ။ အဲ့ဒီ အိမ်ခန်းကတော့ Lebanon အမျိုးသားနဲ့ Syria အမျိုးသမီးလင်မယားတို့ နေထိုင်ခဲ့တဲ့ အိမ်ခန်းဖြစ်ပြီး သူတို့နှစ်ဦးကိုလည်း ဖမ်းဆီးထားပြီးဖြစ်ပါတယ်။ ကူဝိတ်မှာ ဖိလစ်ပိုင် import ဦးတည်ဆုံးခဲ့ရပြီးနောက် ကူဝိတ်ကို အလုပ်သမား ဆီလွတ်မှုကို ဖိလစ်ပိုင် အစိုးရက ပိတ်ထားပါတယ်။ အခုလိုပိတ်ပင်လိုက်တာကြောင့် ပြပထွက် အလုပ်လုပ်ဝင်ငွေရှာကြတဲ့ ဖိလစ်ပိုင်တို့အတွက်တော့ ဝင်ငွေရပောက်တစ်ခု ပိတ်သွားတာဖြစ်တယ်လို့ Philippine Diliman တက္ကသိုလ်က နိုင်ငံရေးသိပ္ပံပါမောက်ခ Maria Ella Adinza ကပြောပါ တယ်။
It can be a model for other countries in the Middle East to follow.
အရှေ့လယ်ပိုင်းကတခြား နိုင်ငံတွေလည်း အလားတူလိုက်ပြီး လှုပ်လာနိုင်မှုအတွက် စံပြဖြစ်လာနိုင်ပါတယ်။ ဒီဒေသမှာက ကျမတို့စီက ပြပထွက် အလုပ်လုပ်ကြတဲ့သူတွေ အလုပ်ရှင်တွေရဲ့ ဖိနှိပ်မှုအောက်မှာ လုပ်နေရတာပါ။ နှိမ့်ဆက်ကျင့်ပန်းခံရမှု တိုက်ကြားမှုတွေ အများကြီးရှိပါတယ်။
ကူဝိတ်မှာ import လစားက ဒေါ်လာ 400 ခန့်နဲ့ စပြီးရပါတယ်။ engineer လိုကျွမ်းကျင်လုပ်သားတွေအထက်ကတော့ ဝင်ငွေ ကောင်းပါတယ်။ Saudi Arabia မှာလည်း Philippines တွေ အများအပြားအလုပ်လုပ်နေကြတာပါ။ ဆေးရုံ စောက်လုပ်ရေးနဲ့ ရေနံ စီမံ ကိန်းကြီးတွေမှာ Philippines အလုပ်သမား တန်းကျော်လောက် အလုပ်လုပ်နေကြပါတယ်။ Saudi Arabia အပါအဝင် အရှေ့အလယ်ပိုင်း ဒေသမှာ Philippines အလုပ်သမားတွေ လိမ်ပိုင်းဆိုင်ရာ အနိုင်ကျင့်ခံရတာတွေ နှိမ့်ဆက်ညှဉ်းပန်းခံရတဲ့ တိုင်းခြားချက်တွေက နှစ်နှစ်ကြီးရှိနေကြတာပါ။ ပြီးခဲ့တဲ့ ဇန်နဝါရီ လတည်း ကူဝိတ် နိုင်ငံမှာ ဖိလစ်ပိုင် အိမ်ပေါ်ရဲ့ ရုပ်အလောင်း တွေ့ရှိခဲ့ရပြီးမှာတော့ ကူဝိတ် နိုင်ငံတွင် ဖိလစ်ပိုင် အလုပ်သမားတွေ အနိုင်ကျင့် ခေါင်းပုံဖြတ် ခံရတယ်လို့ ဖိလစ်ပိုင် သမ္မတ ရိုဒရီဂို ဒူတာတေ က ပြောဆိုလိုက်ပါတယ်။ မေလ 9 ရက်နေ့မှာတော့ ဖိလစ်ပိုင် အလုပ်သမားရေးရာဝန်ကြီး Silva Stribello နဲ့ တခြား အစိုးရအဖွဲ့ဝင်တွေ ကူဝိတ် နိုင်ငံကို တွားရောက် ညှိနှိုင်းကြမယ်လို့ ပြောခွင့်ရ Jonathan Revels က ပြောပါတယ်။
The Middle East has always been a very lucrative area.
ပြပထွက် အလုပ်လုပ်သူတွေအတွက် အရှေ့လယ်ပိုင်း ဒေသက တိတ်ကို ဝင်ငွေ ကောင်းတဲ့ ဒေသပါ။ ဒါကြောင့် ဒီ ဒေသမှာ အားလုံး အဆင်ပြေအောင် လုပ်ချင်တာ ဖြစ်ပါတယ်။
ကူဝိတ် နိုင်ငံသားတွေ အနေနဲ့ ဖိလစ်ပိုင် အလုပ်သမားတွေ ရဲ့ နိုင်ငံကူး လက်မှတ်တွေကို တင်ထားတာမျိုး တနေရာက နေ တနေရာကို အလုပ်အကိုင်း ပြောင်းရွှေ့တာမျိုးတွေ ကို တတ်မြင်ပေးရင် သဘောတူဖို့ ဖိလစ်ပိုင်က တောင်းဆိုထားပါတယ်။ အလုပ်ရှင်နဲ့ အလုပ်သမားတွေကို အကာအကွယ် ပေးရေးအတွက်ကိုတော့ နှစ်နိုင်ငံတို့သဘောတူထားတဲ့အကြောင်း အရှေ့အလယ်ပိုင်းဒေသသတင်းရှင်းမြစ်တွေကပြောဆိုကြပါတယ်။ ပြပထွက်လုလုပ်ကြတဲ့ ဖိလစ်ပိုင်တို့အတွက် လစာကောင်းမဲ့ ဈေးကွက်တစ်ခုလဲ မကြခင်မှာရလာဖို့ရှိနေပါတယ်။ ဖိလစ်ပိုင်အလုပ်သမား 3,000နဲ့ ဆရာတွေအဖြစ်အနည်းဆုံး လူ1,000လောက်ကို တရုတ်ကလက်ခံဖို့ရှိနေတာပါ။ ဖိလစ်ပိုင်နဲ့တရုတ်ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေရှိနေပေမဲ့လဲ 2016 ခုနှစ်ကစလို့ နှစ်နိုင်ငံဆက်ဆံရေးနှွေးနှွေးထွေးထွေးဖြစ်လာပြီးတဲ့နောက် တရုတ်ဘက်ကအခုလိုကန့်လှမ်းတာပါ။ တရုတ်စကားပြောထက်သူ ဒါမှမဟုတ်လဲအင်္ဂလိပ်စကားသင်ကြားပေးနိုင်သူတွေအနေနဲ့ တရုတ်ကိုသွားကြည့်ကြမယ်လို့လဲ စင်ကာပူအမျိုးသားတက္ကသိုလ်ပြည်သူ့ရေးရာမူဝါဒဌာနက တွဲဖက်ပါမောက်ခ Duarte Arare ကပြောပါတယ်။
Those coming from the Philippines would find it probably more challenging because they have first to learn the language.
တရုတ်မှာအလုပ်လာလုပ်မဲ့ ဖိလစ်ပိုင်တွင်အနေနဲ့ကတော့ အရင်ဆုံးဘာသာစကားကိုသင်ရမှာဖြစ်ပြီးတော့ အခက်အခဲတွေကတော့ပိုပြီးတော့ရှိနိုင်ပါတယ်။ ဒါပေမဲ့လူငယ်တွေအနေနဲ့တော့ဘာသာစကားကိုမြန်မြန်ဆန်ဆန်လွယ်လွယ်ကူကူပြောနိုင်ဆိုနိုင်မှာပါ။
ဖိလစ်ပိုင်မှာအလုပ်လုပ်တာထက်ဝင်ငွေပိုရတဲ့ကနေဒါကနေအာရှတလွားနောက်အရှေ့အလယ်ပိုင်းဒေသတွေအထိ ဖိလစ်ပိုင်အလုပ်သမား နှစ်တသမာ3သန်းလောက်အလုပ်လုပ်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကပြည်ပမှာအလုပ်လုပ်ကြတဲ့ဖိလစ်ပိုင်တွေထိုင်းနေပြန်လည်လွှဲပြောင်းပေးတဲ့ငွေကြေးကဒေါ်လာ1တသမာ4ဘီလီယံထိရှိခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်ရှင
်ဒေါ်လာရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပရိပတ်ခတွေတကြောပြန်ပြန်လည်ပေါ်ပေါက်လာရတာထောက်တုံးချီတဲ့ဒုက္ခတွေတွေအတိဒုက္ခရောက်နေရတဲ့အတွက်ပြည်ပပြည်ပကစိုးရိမ်တံတွေထွက်ပေါ်လာနေပါတယ်။အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကင်ပရိပတ်ခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ရပါတယ်။အခုတော့တောင်ဆူဒန်ရဲ့ရှေးကြတဲ့ပြည်တွင်းစစ်ကြောင့်ယူဂန်ဒါကိုထွက်ပြေးတိမ်းရှောင်ရတဲ့စစ်ပြေးဒုက္ခသည်လူငယ်တွေအကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။တောင်ဆူဒန်နိုင်ငံရဲ့၅နှစ်ကြာပြည်တွင်းစစ်ကြောင့်နိုင်ငံသားတော်တော်များများနဲ့မိဘမဲ့ကလေးငယ်တွေအိမ်နီးချင်းယူဂန်ဒါနိုင်ငံကိုထွက်ပြေးခိုလုံကြရပါတယ်။ဒုက္ခသည်တဝက်လောက်က18နှစ်အောက်လူငယ်တွေဖြစ်ပြီးလက်ရှိအခြေအနေဟာအနာဂတ်မျိုးဆက်ကွယ်ပျောက်လူနီးပါးဖြစ်နေပါတယ်။VOA သတင်းတော့မာရီယာမာဒီယာလိုသတင်းပေးပို့ပေးတာကိုတင်ပြပေးမှာပါ။လက်ရှိပြည်တွင်းရေးပဋိပက္ခတွေကြောင့်တောင်ဆူဒန်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်လူငယ်ယောက်ျားလေးမိန်းကလေးတွေကိုယူဂန်ဒါဒုက္ခသည်စခန်းမှာတွေ့ရပါတယ်။သူတို့တဲကတချို့ရဲ့အတွေ့အကြုံတွေကအခါသီးလှပါတယ်။ထွက်ပြေးလာတဲ့ဒုက္ခသည်အရွယ်မရောက်သေးတဲ့ကလေးငယ်တဦးကသူ့အမေဘယ်မှာလဲမသိပါဘူးလို့ဆိုပါတယ်
။ My father was shot in the war.And then my mother, I don't know where she went.
အဖေကစစ်ပွဲအတွင်းမှာပြတ်တက်ခဲ့ရပါတယ်။အမေကဘယ်သွားတယ်လဲမသိပါဘူး။အမေကိုညနေစောင်းအထိစောက်ခဲ့ပြီးမှပြန်မရောက်လာပါဘူး
။သူ့အဖေရဲ့အသက်မဲ့ခန္ဓာကိုယ်ကိုလမ်းပေါ်မှာတွေ့ခဲ့ပြီးနောက်အသက်16နှစ်အရွယ်လူငယ်တဦးကတော့သူ့ညီကိုခေါ်ပြီးထွက်ပြေးလာခဲ့တာပါလို့ပြောပါတယ
်။ We climbed into a car when the driver did not even
know. ကျွန်တော်ကကားတစ်စီးပေါ်ခိုးလိုက်တာပါ။ဆူဒန်နဲ့ယူဂန်ဒါနယ်စပ်ရောက်တော့မှကားဆရာကဘယ်သူကကားပေါ်တက်ခိုင်းတယ်လဲလို့မေးပါတယ်။ကျွန်တော်တို့က sorry ပါလို့တောင်းပန်ခဲ့ပါတယ
်ဒီလူငယ်လေးတွေကိုမွေးစားမဲ့သူတွေလည်းရှာရခက်နေပါတယ်ကလေးနှစ်ယောက်မိခင် Beatrice Tumalu ကတော့အသက်၈နှစ်ကလေးတစ်ယောက်ကိုစောင့်ရှောက်ပေးနေပြီးဒီကလေးလေးကစိတ်ဒဏ်ရာရနေတယ်လို့ပြောပါတယ
် I feel pity for these unaccompanied minors
ကျွန်မဒီကလေးတွေကိုအယံတနာပါတယ်ကျွန်မအဖေကိုယ်တိုင်လည်းပထမဆက်ပွဲတုန်းကတည်သွားခဲ့တာမို့ဒီလိုခံစားချက်မျိုးကိုသိပါတယ်ဒီကလေးတွေအကူအညီတကယ်လိုအပ်နေတာပါသူတို့ဟာစစ်အကြောင်းတောင်ဘာမှမသိပဲစစ်ရဲ့သားကောင်တွေဖြစ်ကြရပါတယ
်မိဘမဲ့ဒုက္ခတဲ့ကလေးငယ်တွေဟာအနိုင်ကျင့်နှိမ့်ဆက်ညှဉ်းပန်းတာတွေကိုအလွယ်တကူခံရနိုင်ပါတယ်သူတို့ဘဝတည်ငြိမ်အေးချမ်းဖို့နဲ့ပညာသင်ကြားခွင့်ရဖို့အရေးတကြီးလိုအပ်နေပါတယ်လို့ဒိမ့်မတ်ဒုက္ခတဲ့ကောင်စီကလေးသူငယ်ကာကွယ်စောင့်ရှောက်ရေးအရာရှိဘာဆီလ်ဒရိုတီကပြောပါတယ
် If the situation is left the way it is up to now,Despite registering some improvement
အခုအချိန်တိုင်းသာဆိုရင်မျိုးဆက်ပြတ်သွားနိုင်ပါတယ်ကျွန်တော်တို့နဲ့လက်တွဲဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေလည်းရှိပါတယ်ဒီကလေးတွေအတွက်အကောင်းဆုံးဘာလုပ်ပေးနိုင်မလဲဆိုတာဝိုင်းပြီးတော့အဖြေရှာရမယ့်အချိန်ရောက်နေပါပြီ
ဒုက္ခသည်လူငယ်တွေကိုပညာသင်ကြားပေးခြင်းကသာသူတို့စိတ်ဒဏ်ရာတွေကိုကုစားပေးမယ့်အကောင်းဆုံးကုတုံးဖြစ်မှာပါတောင်ဆူဒန်ဒုက္ခသည်နှစ်သန်းကျော်လောက်မှ60ရာခိုင်နှုန်းဟာအသက်18နှစ်အောက်လူငယ်တွေဖြစ်ပြီးဆီးရီးယားနဲ့အာဖဂန်နစ္စတန်ပြီးရင်ကမ္ဘာမှာတတိယအများဆုံးလူငယ်စစ်ပြေးဒုက္ခသည်အရေးအတွက်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်လို့ဖော်ပြထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုဒုတိယပိုင်း나ယူရဲ့အစီအစဉ်မှာအပတ်စဉ်တင်ဆက်နေကြတိတ်ပန်နဲ့ဤပညာကဏ္ဍမှာတော့
ခုလောလောဆယ်ထိခိုက်တာကတော့လေတုရဲ့အရေးအတွေးကအမတန်ဆိုးဝါးပြီးတော့ကာဗွန်မိုနောက်ဆိုက်တို့ကာဗွန်ဒိုင်အောက်ဆိုက်တို့စသည်ဖြစ်ပေါ့နော
်အဲ့ဒါပုံမီးကသဘာဝပတ်ဝန်းကျင်ကိုဘယ်လောက်ထိထိခိုက်စေတယ်ဒီအန်ဒီရီကိုဘယ်လိုကာကွယ်သင့်တယ်ဆိုတာတွေကိုနားဆင်ရပါမယ်ဒါအပြင်ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်အပြင်အမျိုးသမီးကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်။အခုကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတွေကိုမူရင်းအပေါ်မပြတ်မတ်အင်ဂျင်နိုင်ကစီစဉ်တင်ဆက်ပေးပါမယ်ရှင်
။အာဆီယံအနေနဲ့အရေးကြီးတဲ့ခေါင်းဆောင်တဦးလွဲသွားခဲ့ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့စ်သတင်းစာရဲ့အယ်ဒီတာအပေါ်ကိုဒီမနေ့အတွက်ကောက်နှုတ်တင်ပြခြင်းပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲမှာထင်ရှားတဲ့ဧည့်သည်တော်တဦးဖြစ်ပြက်ကွက်ခဲ့သူဟာဆွေးနွေးပွဲမှာလူကိုယ်တိုင်ရှိနေဖို့တကယ်အရေးကြီးတဲ့ခေါင်းဆောင်တဦးဖြစ်တယ်လို့အစအချီရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံဟာပြင်းထန်ကြီးမားတဲ့ပြည်ရင်းရေးပြဿနာပေါင်းများစွာကိုရင်ဆိုင်နေရပြီးအဲ့ဒီတဲမှာအနည်းဆုံးတိုင်းရင်းသားဒေသနေရာ၃နေရာလောက်မှာဖြစ်နေတဲ့ပဋိပက္ခတွေလည်းပါပါတယ်။ဒါပေမဲ့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာရခိုင်ပြည်နယ်အခြေအနေနဲ့ရိုဟင်ဂျာကိစ္စဆွေးနွေးဖို့အတွက်ဒေါအောင်ဆန်းစုကြည်ကိုလိုအပ်ခဲ့တာပါ။ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ခေါင်းဆောင်တဦးသာမဟုတ်ဘဲနိုင်ငံခြားရေးဝန်ကြီးလည်းဖြစ်နေတဲ့အတွက်အခြေအနေပိုပြီးဆိုးသွားစေပါတယ်။ဒါကြောင့်32ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအနေနဲ့သူ့နိုင်ငံကိစ္စလွှမ်းမိုးအောင်မလုပ်နိုင်ခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်အပေါ်တစ္ဆာခံထားတဲ့မကြသေးခင်ကမှကျန်းတစ္ဆာချိန်ဆထားတဲ့သမရဥဝင်းမြင့်ရှိနေပေမဲ့ဒေါအောင်ဆန်းစုကြည်ပဲအဆစအယယာဆုံးဖြတ်ချက်ချပြီးအရေးကြီးတဲ့မူဝါဒကိုအကောင့်ထဲဖော်ဖို့သူပဲအမိန့်ပေးတာဖြစ်ပါတယ်။စင်ကာပူထိပ်သီးစည်းဝေးပွဲကိုဒေါအောင်ဆန်းစုကြည်ပြက်ကွက်ခဲ့တဲ့အကြောင်းရင်းမှာဘလို့အရေးယူဆောင်ရွက်မှုအသစ်မျိုးမစူထောက်ခံတာဒါမှမဟုတ်ပြုတ်လောက်ရတာမျိုးမလုပ်ချင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ပုံမွင့်လင်းလင်းပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုမှုတွေရှိခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တည်ထနာကြောင့်ပုံရိပ်နှစ်ခုထိခိုက်ပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်။ပထမတစ်ခုကဒီမိုကရေစီပြုတ်ပြင်ပြောင်းလဲမှုဒီဇိုင်းမမတ်လှုပ်ဆောင်နေတဲ့နိုင်ငံအနေနဲ့မြန်မာရဲ့ဂုဏ်သိက္ခာထိခိုက်ခဲ့တာပါ။ဒုတိယကတော့လူ့အခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးအတွက်တိုက်ပွဲဝင်နေသူတဦးဆိုတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပုတ်ကူရေးဂုဏ်သိက္ခာကျဆင်းခဲ့ရတာဖြစ်ပါတယ်။တီးခဲ့တဲ့သတင်းပတ်ကဂျကာတာပို့စ်သတင်းစာကလည်းဒေါအောင်ဆန်းစုကြည်ရဲ့လုပ်ရက်ဟာမကြသေးခင်ကမှအထူးကြံဖြစ်လွတ်မြောက်လာတဲ့မြန်မာနိုင်ငံကိုပြန်ပြီးအထူးကြံဖြစ်အောင်နောက်ပြန်ဆွဲသလိုဖြစ်နေကြောင်းပုံမွင့်လင်းလင်းဝေဖန်ခဲ့ပါတယ်။ထိုင်းနိုင်ငံအတွက်ကရင်ဒေသမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်တဲ့အခါမှာစူးစူးခံရတာဖြစ်ပါတယ်။ဒုက္ခသည်တိတ်နေချီလက်ခံထားတဲ့ထိုင်းအနေနဲ့နောက်ထပ်စစ်ဘေးဒုက္ခသည်တွေကိုလက်ခံတာထက်ရှိနေတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့ရေးကူတာလူလာတာပါ။ဒီကိစ္စကလည်းဒေါအောင်ဆန်းစုကြည်အနေနဲ့စင်ကာပူထိပ်သီးဆွေးနွေးပွဲမတက်ရတဲ့အကြောင်းရင်းနဲ့မှတစ်ခုဖြစ်ပါနေပါတယ်။ဒါပေမဲ့လည်းနောက်နှစ်အထိထိုင်းနိုင်ငံဟာအလှည့်ကျအာဆီယံဥက္ကဋ္ဌမဖြစ်သေးချိန်မှာအာဆီယံနဲ့မြန်မာကြားရှိနေတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့ပုံမှန်ဆက်ဆံရေးဖြစ်လာဖို့အတွက်ထိုင်းနိုင်ငံဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတယ်လို့ဆိုနိုင်ပါတယ်။ထိုင်းနဲ့မြန်မာစစ်တပ်အချင်းချင်းဆက်ဆံရေးနီးနီးကပ်ကပ်ရှိသလိုဝိုင်းဝန်းအဖြေရှာရေးအာဆီယံနဲ့မြန်မာကြားဆွေးနွေးနိုင်ဖို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာအနေနဲ့အရေးပါတဲ့အခမ်းကဏ္ဍကနေပါဝင်နိုင်လိမ့်မယ်လို့ဖော်ပြထားပါတယ်ရှင်
။မိုက်အင်ဂျင်နိုင်တင်ဆက်ပေးသွားတာပါ။အခုဆက်ပြီးအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနေ့ကနေ့နားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီကိမနဲ့တင်ပြမယ် EDM အသုံးကတော့
Give someone a hard time
ဖြစ်ပါတယ်။စာလုံးပေါင်းကGIVE give ka beta SOMEONE someone ga tu tiao ye a ga tku taka HARD hard ga kitta TIME time ya အချိန်ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့ idiom ဆိုရဲ့ the word ဒီပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်စရာတွေကလည်းတပုံကြီးပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Give someone a hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါရဲ့ရှင်။အခုအမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားပါမယ်။မန္တလေးရုပ်သေးအဖွဲ့ကိုတည်ထောင်သူဒေါ်မမနိုင်အနေနဲ့တချိန်ကမူလာရန်ပြဆီယာမဘဝကနေနိုင်ငံတကာအဆင့်နယ်လှည့်ရုပ်သေးအဖွဲ့ဦးဆောင်သူအဖြစ်ကြိုးစားလာရတဲ့ဘဝခရီးပထမပိုင်းကိုဒေါ်လာလာတန်းကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါရဲ့။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
ဆရာမရဲ့မန္တလေးရုပ်သေးအဖွဲ့လေးကြောင့်ဒီမှာနည်းနည်းပြောပြပေးပါလားရှင်
။ယင်းတော့ကနာမည်ကမန္တလေးမယ်ရီနက်ပေါ့နော်။မန္တလေးယူကမန္တလေးမယ်ရီနက်သီတာမန္တလေးရုပ်ဆောင်တပင်အဖွဲပေါ့နော်ညတိုင်းကိုချစ်ခွဲကနေပိုးခွဲထိတနအီကြာကတာမလို့လေကြောင်းမလို့အထူးသဖြင့်အဲ့ဒါအကြောင်းတူရစ်စတစ်ကတ်ကားတဲ့ဒီတာပေါ့နော်အခုတော့နာမည်ပြောင်းထားပါလိမ့်ရှင်မြန်မာရုပ်ဆောင်တပင်ဆိုပြီးတော့မှနာမည်ပြောင်းထားပါလိမ့်ရှင
်ဒီမန္တလေးရုပ်ဆောင်တပင်ပေါ့နော်အခုတော့မြန်မာရုပ်ဆောင်တပင်ဆိုတဲ့အခါကျတော့ဒီရုပ်သေးအတတ်ပညာမှကျမတို့တည်ထားတာတော့အများအပြားတော့အမျိုးသားတွေကြီးစိုးတဲ့အမှုပညာလောကပေါ့နော်အဲ့ဒီမှာဆရာမအနေနဲ့ပေါ့နော်အမျိုးသမီးတယောက်အနေနဲ့ဘလို့ဝါဒနာစပါပြီးတော့ဒီတပင်းထောင်နိုင်တဲ့အထိဖြစ်လာခဲ့ပါလေဆရာမဒီနေ့ချင်းပြပါလေကျမတို့
ပြောမယ်ဆိုတော့ကျမဖြစ်ပြီးရစပြောမှာပါရှင
်ဟုတ်ကဲ့
ကျမဖြစ်ပြီးရအကုန်လုံးမြန်မာစာဥသိမ်းနိုင်ဖြစ်ပါတယ်ရန်ကုန်မြို့ကလေမြန်မာစာဥသိမ်းနိုင်ဆိုတာ
စာ
ရေးဆရာလည်းစာရေးဆရာတူရှင်ဆရာလည်းတူရှင်ဆရာပေါ့ဖြစ်ပြီးရစာဥရေးသားတဲ့ခါမှာသူကမြန်မာစာတပင်းတမိုင်းလေးကြီးခဲ့တယ်မြန်မာစာဒီကလည်းရေးသားခဲ့ရင်းနဲ့1968ခုနှစ်မှာသူကမြမရုပ်ဆောင်တပင်းဆိုပြီးမှစာအုပ်ကြီးကြီးခဲ့ပါတယ်။အဲ့ဒီစာအုပ်ကြီးတဲ့အချိန်မှာကျမကတော့ငယ်သေးတာပေါ့လေ။အဲ့ကမှအဲ့စာအုပ်ကြီးတဲ့အတွက်သူကရုပ်သေးဆရာကြီးတဲ့အမေသူကြီးတို့အမေသူလေးတို့အပြင်ရှူတမောင်ရုပ်ဆောင်တပင်းတို့ရွာတွေပေါ့နော်။တွားပြီးတော့မှရုပ်သေးဆရာကြီးကိုသူအင်တာဗျူးမေးဖြေတွေလုပ်ရတယ်လေ။ရှူတမောင်ရုပ်သေးကိုလည်းတွားကြည့်ရတယ်ပေါ့။အဲ့ချိန်မှာကျမကခရီးရဲ့သမီးကြီးအနေနဲ့ပေါ့လေ။ခရီးတွားရဖို့တစ်ခေါက်ခေါက်ကျမကလိုက်ပါခွင့်ရခဲ့ပါတယ်။ဒါမဲ့လို့လည်းပဲကောင်းထဲမှာတော့ဒီတနေ့မှာဒီလိုမျိုးကျွန်မလုံးလိမ့်မယ်လို့စိတ်ကူးလည်းမရှိခဲ့ဘူးပေါ့နော်အဲ့ဒီပုံရိပ်တွေပေါ့လေဒါတွေကကျွန်မဘဝမှာနောက်တစ်ချိန်ကျတော့ဒါတွေကပြန်ပြီးတော့မှ inspire ဖြစ်ခဲ့တဲ့ဒါတွေကကျွန်မကိုဒီကနေ့ရုပ်သေးအမှုပညာကိုအခုလိုပြန်လဲဖော်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းတွေဖြစ်ပါတယ
်အ
ဲ့ဒီကနေပြီးတော့မှဆက်ပြီးတော့မှပေါ်ဖို့တီထောင်ဖို့အကြောင်းဖန်လာတာလည်းရှိပါတယ်ရှင
်ဟုတ်ကဲ့နည်းနည်းရှင်းပြပေးပါ
အဲ့ဒီလိုကနေပြမကျမကပွဲရတာကသမိုင်းမီဂျာနဲ့ပွဲရပါတယ်ကျမတို့အလုတ်ကပွဲရပြီးမူလာနှပြဆရာမနဲ့စရတာပါပဲကျမဘွားကဒါမဲ့လို့ကျမဘွားမှာအိမ်တော်ကြမှားခဲ့လိုက်ပါတယ်အိမ်တော်ကြမှားတဲ့အတွက်ကျမဒုက္ခဒုက္ခတွေနဲ့အဲ့ဒီတရာဟုမြို့နယ်ရဲ့အဆန်ဆုံးကတောင်တုံးရွာလေးမှာမူလာနှပြဆရာမဖြစ်နေကျမဘွားကစခဲ့ရပါတယ်အဲ့ဒီခါမှာစောစောပြောတဲ့အိမ်တော်ကြမှားတဲ့အတွက်လည်းပဲကျမမှာကလေးအကူနဲ့ပဲကျမကွာရှင်းလိုက်ရတယ်ပေါ့လေဒီကျွန်မကျမရဲ့စီရင်ထဲမှာတော့စိတ်တက်ကြဒါထက်တန်နေတယ်ဒါကိုစိတ်တက်မကြပဲနဲ့ပေါ့အဲ့မှာကျမတောင်းယူအတောင်တလုံးယူကနေလကထုတ်ဖို့အတွက်လာစင်ကျမတို့တရားဥမျိုးသွားတယ်နိသွားတဲ့အခါမှာဆရာလေးကြီးပြောပြောနေတယ် IFS ဆိုကျမကဘာလဲဆိုသိဆက်စုကျန်လာတယ်ပေါ့နော်သိကျန်လာနည်းနည်းလေးဆက်စုလိုက်တဲ့အခါကျတော့ IFR ဆိုတော့တော့မှကလေးတွေကို English သင်နေဆရာဆရာမတွေရန်ကုန်မြို့လွှတ်ပြီးတော့မှ IFR ဆိုတဲ့ Institute of Foreign Language ကိုလွှတ်ပြီးတော့မှ English ကိုသင်တာ၃လသင်တာပြီးချက်ပါတယ်အဲ့ဒါကိုသိရတော့ကျွန်မဒီတော့ဆရာတွေပြောဆိုနေကြတာကြီးကြည့်ပြီးကျွန်မတအားလဲအားကြတယ်သူတို့ကလည်းမနာလို့ဖြစ်မိတယ်ပေါ့နော
်
ဖြစ်မိပြီးတော့မှကျွန်မကမန္တလေးမြို့ကိုပြန်တဲ့အခိုက်အခေါက်ပါဆရာကြီးမြင့်တဲ့ပညာရှင်မျိုးဆရာကြီးကြောင်းကိုတော့တွေ့ပြမှာဆရာကြီးကိုခရော့ပြမှာပူဇော်တာပေါ့နိသူတို့ဆရာကြီးကညီကပမိုင်းနဲ့ပြီးတာဒါမလို့ယူအားမှာကလေးကို English သင်တယ်လားဟုတ်ကဲ့မြို့ကလာတဲ့ဆရာမဆိုတော့ဦးစားပေးပြီး English သင်ခိုင်းပါတယ်ကျွန်မ English သင်ရပါတယ်ဟုတ်ပြီဒါသင်ပါဝင်တယ်ဆိုပြီးကျွန်မကိုသူက IELTS ကိုလွှတ်ပေးတဲ့ခါမှာကျွန်မကအဲ့ဒီမှာတောင်တလုံးရွာမှာ၃နှစ်ကြာတဲ့ခါမှာကျွန်မကအဲ့ဒီလာတဲ့မှာပဲကျွန်မကမန္တလေးကို transfer ပြန်ရတယ်နောက်တစ်ခါPET ကနေ GED promotion ရတယ်ရတဲ့အပြင်ဆိုတော့ပြောရဲ IFO 3 လသင်တန်းတော့တက်ဖို့အတွက်ကိုကျွန်မအခွင့်ပြုချက်ရတယ်ပေါ့အဲ့ဒီ3ခုနဲ့မန္တလေးမြို့ကိုပြန်ရောက်ပြီးတော့မှ IFO တော့တက်ပါတယ်တက်ပြီးတော့ပြန်လာတော့ဆရာကောင်းသမားကောင်းနေတယ်တကယ်ကိုတင်ငယ်တင်ကြားခဲ့ရပြီးမယ်လို့မန္တလေးပြန်ရောက်တဲ့ခါကျတော့ကျွန်မလုံးဝမပြောနိုင်သေးပါဘူးမပြောနိုင်သေးတော့ကျွန်မအင်မတန်ဒီ English ကိုယူသက်တယ်ပေါ့နော်ယူသက်တဲ့ခါကျတော့အပြောရမှာပြောနိုင်မှာဖြစ်မယ်ပြောကိုပြောမှာဘာဖြစ်လို့မပြောနိုင်တာလဲဆိုတော့ကိုကိုပြန်ဆန်းစစ်လိုက်တဲ့အခါကျတော့ကျွန်မရန်ကုန်မှာရလာခဲ့တာဒီ PO ရခဲ့တယ်မန္တလေးရောက်တော့ practice မရှိလို့လက်တွေ့ပြောခွင့်မရှိလို့ကျွန်မမပြောနိုင်တာဆိုတော့တိလာတယ်တိလာတဲ့ကမ္ဘာတဆူဒီ practice ကိုရှာကိုရှာမှရမယ်နောက်အင်္ဂလိပ်စကားပြောကိုပြောနိုင်မှရမယ်ဆိုပြီးဒီ practice ကိုဘလို့လုပ်ရင်ရနိုင်မလဲဆိုတာစဉ်းစားလိုက်တဲ့အခါမှာမန္တလေးမြို့မှာမြို့ကိုလာနေတဲ့တူရစ်တွေနိုင်ငံသားတွေရှိရအောင်ကျမသွားပြမဘုရားကြီးတို့မန္တလေးတောင်ကြီးတို့စသဖြင့်သွားတော့မှတွေ့မယ်ဆိုရင်သူတို့နဲ့စကားပြောလို့ရမယ်ဟိုတယ်ကြီးပတ်ချလဲဒါမလို့87အကုန်လောက်မှာကျမအကြောင်းအလုတ်ကထွက်ဖြစ်သွားပါတယ်ပြောရမယ်ဆိုရင်ကျမအမဒုတိယအိမ်အောင်ကြာတယ်ပေါ့ဒုတိယအိမ်အောင်ကြာပြီးတမင်းအငယ်ကို80မှာမွေးတယ်86ပြန်လာပြီးတော့မှ English ကိုယူသွင်းနေတဲ့ကာလတွေပေါ့နိုင်ငံကြီးခင်းနေပဲဒုက္ခတွေဖြစ်နေတော့ညာလည်းပဲတမကျွန်မကိုဝင်းကြီးနဲ့ break ဖြစ်နေတော့ညာလည်းပဲမွေးပြီးတော့ဒီကလေးနဲ့ busy အင်မတန်ဆင်းလဲဆင်းရဲပါတယ်ကျွန်မအဲ့ဒီအချိန်မှာဆင်းရဲလို့အိမ်ကိစ္စတွေအကုန်လောက်ရတော့ညာလည်းပဲကျွန်မဒီ English ကိုယူသွင်းနေတယ်ပဲချင်းဖတ်နေတယ်ကြောင့်မို့ကျွန်မမီးပြက်လလာမပြောနဲ့ဒီကိုဝင်းကြီးနဲ့လည်းကျွန်မရဲ့ဒီပတ်ပတ်လည်းမှာ dictionary စာအုပ်တွေလည်းအချိန်ကြီးရှိတယ်ပေါ့နော်အချိန်များတယ်စဉ်းစားနေတာပေါ့လေအဲ့တော့ဒီနေရာမှာမပြောတတ်ဘူးဆိုလို့ရှိရင်ဒီနေ့ဘယ်လိုပြောမလဲဆိုချက်ချင်း dictionary ထပ်လှန်နေရှာဖူးတယ်ပေါ့အဲ့လိုမျိုးတွေလုပ်နေရင်တန်းတန်းနဲ့အဲ့တော့ကောင်းပြီじゃဆိုရင်ကျွန်မအဲ့ဒီလိုအနေထားမျိုးမိမတယောက်အနေနဲ့ကျွန်မဘယ်လိုမှကျွန်မအပြင်ထွက်ပြီးနိုင်ငံသားရှိရာလေးကိုကျွန်မဘယ်လိုမှ practice လာရလာရရှောက်သွားလို့ရမယ်အချိန်မဟုတ်တော့ဘူးဒါပထမအိမ်အောင်နေရဒါ2ယောက်ဒါ2ယောက်ကလည်းအချိန်မငေးသေးတယ်နိဒီတမင်းငေးရလဲခုမှ8ကြိမ်မှမွေးထားတယ်ဆိုတော့လာပိုင်းတဲ့နှစ်ပိုင်းအဲ့လားပတ်ဝန်းကျင်မှာရှိနေစအဲ့ဒီကာလတွေပေါ့လေဒါနဲ့ကျမနောက်ဆုံးကျမဒါဆိုရင်ကျမလက်လျှော့လိုက်ရတော့မှလားကျမဟာအိမ်အောင်ပဲမိမတရားအနေနဲ့မိဖို့တည်းမှာပဲမိဖို့တွေကကြွတ်တကောင်ပဲကျမဖြစ်ရတော့မှလားကျမဒါဒီကိုတုတ်တက်ချင်တာကိုလက်လျှော့လိုက်ရတော့မှလားကျွန်လက်မလျှော့နိုင်ဒါဆိုရင်နောက်ထပ်ဘယ်လိုထပ်ပြီးစဉ်းစားမလဲနောက်တစ်ခုထပ်စဉ်းစားတဲ့အခါမှာကျမဒါဆိုရင်အဲ့ဒီနိုင်ငံသားတွေရှိရအောင်ကျမမတော်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီနိုင်ငံသားတွေကျမရှိရအောင်လာရမယ်ဆိုရက်အတူတွေးလိုက်တာပေါ့နော်ဒါဆိုရင်မဖြစ်နိုင်ဘူးသူလည်းရုပ်တည့်ရဲ့ထင်စရာရှိတယ်ပေါ့ဘလို့မှသူကလာမှလည်းဟုတ်တယ်မလားနိုင်ငံလေးမျိုးမှာရောက်တဲ့နိုင်ငံသားဒါဆိုရင်ဖြစ်နိုင်အောင်သူလာအောင်ကျွန်မဘလို့ခေါ်မလဲစက်ပြီးစဉ်းစားလေသူဘာကြိုက်တယ်လဲငွေရပုံရိပ်ကြီးနဲ့ကျွန်မငွေရဖီဖီနဲ့တူရုပ်သေးပွဲနောက်ကဖီဖီရဲ့ကျွန်မကိုစောင်းတီတင်ခိုင်းနေပတ်တလာတီတင်ခိုင်းနေဂိုက်တီရလည်းလာလာမီးတတ်တယ်ကျွန်မကိုအော်ဒီနေ့ညတော့သူဗန်နားလေးမှာအငိမ့်ရှိလေဗန်နားလေးမှာဆက်ရှိတယ်လေသူအဲ့ဒီပြချင်တာအင်မတန်ခင်းရင်ပြဖို့အတွက်တိုက်ဆိုင်ဖို့ကလည်းခင်းရင်တော့ဒါတွေကိုကျမ idea ရလိုက်တာပေါ့နော်ဒါဆိုတနေရာထဲမှာ1 hour show လေးတစ်ထိုင်နေနဲ့ဒီမြမကောက်ချက်စောင်းနဲ့စမယ်မြမစောင်းပတ်တလားဆိုင်အဲ့ရင်တော့ကျမစလာကြတော့ဆိုင်နဲ့မစနိုင်လေပါဘူးနောက်ရုပ်ပေးပွဲပေါ့လေစသဖြင့်ဒီလိုမျိုးလေး culture theater လေး culture show လေးတနေရာထဲမှာတစ်ထိုင်နေနဲ့ကြည့်နိုင်အောင်ပြနိုင်တဲ့ culture theater လေးကျမထောင်းနိုင်ရင်စီစဉ်နိုင်ရင်အဲ့နေညားကလေးမန္တလေးမြို့ရောက်လာတဲ့နေညားကလေးကုစီလာမှာပဲဆိုရအိုင်ဒီယာကိုရလိုက်ပြီးတော့မှဒါတောင်မှပတ်စံမရှိဘူးပေါ့နော်အရင်နေမရှိပြန်ဘူးမရှိပြန်တဲ့ခါကျတော့ကျမကကျမညီခဲ့တဲ့ဒေသီသီလေးရဆိုင်သီသီလေးအဲ့ဒီဟာလေးကိုကျမတို့ handicraft shop ဆိုင်နေနေကျမစမန္တလေးလက်မှုအကြောင်းပစ္စည်းဆိုင်ဆိုပြီးတော့မှဒါလေးကလည်းပတ်စံရှိလို့မဟုတ်ပါဘူးကျမခင်မွန်းရဲ့ညီမရောင်းမကနေပြီးတော့မှသူ့ရဲ့ဆရာနဲ့ချိတ်ပြီးတော့မှဟောင်းသေးအတိတ်ယူပေါ့လေဒီပစ္စည်းလေးတွေရောင်းပြီးတော့မှ3000ဆို3000ရ ရှင်၅တောင်ဆို၅တောင်ရှင်ပေါ့ကျမကနိုင်ငံညာတော့ဆိုပြင်ရောင်းပေါ့တပ်ပြင်အဲ့လိုမျိုးလေးတွေလုပ်ရင်းနဲ့အဲ့ဒါဆိုင်လေးကိုစလိုက်တဲ့အခါမှာအမှနိုင်ငံညာသားတွေလာတဲ့အခါမှာကျမ practice ရတယ် practice ရပါမှဒီစာအုပ်တွေကိုလည်းပြန်ဖတ်ရတယ်နားမလည်တာရှင်ပြည်ရေးတယ်အမျိုးမျိုးတပ်ပြင်ကျမကြိုကြိုကျက်လုံလာခဲ့ပြီးပြောနိုင်တဲ့အခါပြန် share မျှဝေခြင်းနဲ့စိတ်ကြီးပေါ်လာခဲ့တယ်ဒါမျိုးလို့လည်းပဲကျမ teaching method မသိဘူးဘယ်လိုသင်မှန်းမသိအခါမှာကျမကျောင်းမရီခေါ်ကျမတို့ချောင်းဝင်မှာဖိတ်ကမ Japanese class နဲ့ English class နဲ့ point ပြီးပံပြီးတယ်ကျမတို့ဝင်ပြန်ထိုင်တဲ့ကျမကနောက်ပိုင်းသူဒါဆိုရင်ကိုဖွင့်ရတော့မယ်ဆိုတော့တိလာကမှ new year ဒီမှာကလေးတွေအားလုံး၄တန်း၃တန်းနေသူတို့ကျမရဲ့ကိုပိုင် method တွေရဲ့နောက်တစ်ခါနိုင်ငံသားမိတ်ဆွေတွေဆက်ကြတဲ့ method တွေ IFM မှာတက်ခဲ့တဲ့ method တွေပေါင်းပြီးပြန်သင်တဲ့ကမှကလေးတွေကကြောနိုင်ဆိုနိုင်သွားကြတယ်အဲ့ခါမှာကျမ1990မှာပဲ English လိုသင်တန်းရောရုပ်သေးသီတာရောကျမစပြီးထောင်ရခဲ့တာပါ
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးပါမယ်ရှင
်အမိုက်ပုံမီကသဘာဝဝန်းကျင်ကိုဘယ်အတိုင်းတာထိထိခိုက်စေလဲဒီအန်ရကိုကာကွယ်ဖို့အတွက်ဘာတွေလှုပ်ဆောင်တင်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါကျဲ့တော်ကြာမငိမ့်နိုင်မဲ့ဖြစ်နေတဲ့ရန်ကုန်မြို့ရဲ့အကြီးဆုံးထိမ်းမင်းအမှိုက်ပုံမိဟာလေရုအပောင်းဝင်သဘာဝဝန်းကျင်ထိခိုက်မှုကိုဆိုးဆိုးဝါးဝါဖြစ်စေတယ်လို့သဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ခုလောလောဆယ်ထိခိုက်တာကတော့လေရုရဲ့အရေးသွေးကအမတန်ဆိုးဝါးပြီးတော့ကာဗွန်မွန်အောက်ဆိုက်တို့ကာဗွန်ဒိုင်အောက်ဆိုက်တို့စသည်ဖြစ်ပေါ့နော်အဲ့ဒါတွေကတမ်းမအခြေအနေမှာဆိုရင်ကျမကြီးမထိခိုက်ပေမဲ့အချင်းတူတူအတွင်းမှာအများကြီးထွက်လို့ရှိရင်လူကျမကြီးထိခိုက်ပါတယ်ဒီလိုပြောရတာလဲရန်ကုန်မြို့မှာစကားတွေကလည်းများနေပါတယ်နောက်ပြီးတိုက်မြင့်တွေကလည်းများတော့လေးဝင်လေးထွက်လည်းတိတ်မကောင်းပါဘူးဆက်ယုံတွေကလည်းအများကြီးရှိပါတယ်အဲ့အနေထားမှာဒီလိုမျိုးအရေးပေါ်ဖြစ်တဲ့ကိစ္စတွေမှာလေဒုဟာကျမကြီးထိခိုက်တဲ့အချင်းတွေရောက်သွားပလားမရောက်သွားသလားဆိုတော့တိုင်းတာနိုင်တဲ့အစ်စ်မရှိသေးဘူးပြောနိုင်တဲ့အစ်စ်မရှိသေးတဲ့ဟာကအမတန်မှစိတ်ပူစရာကောင်းပါတယ်
ဟုတ်တော်မီလောင်နာနဲ့အခုလိုမျိုးအမိုက်ပုံလောင်နာနဲ့အန်ဒီရဲ့အတိုင်းစားဘလောက်กว่าပါလဲ
အားกว่าပါတယ်တော်မီဆိုတာကဘာလဲဆိုတစ်ပင်နဲ့လောင်နာပေါ့နော်တခြားပစ္စည်းတွေမပါဘူးအမိုက်ပုံဆိုတာကတစ်အချက်ဒီအမိုက်ပုံမှာဘာတွေပစ်ထားတယ်ဆိုတာကိုစီးရင်နေပိုင်းမှတ်ထားမှရှိမယ်ဘာမှပြီးမှရှင်းလားမရှင်းလားမသိအဲ့တော့ကိုပစ်လိုက်တဲ့ထဲမှာဥပမာဆိုလို့ရှိရင်အငွေ့ပြန်နိုင်တဲ့ไฮโดรคาร์บอนนี่ปาနေသလားနောက်ပြီးကလိုရီနေပါနေတာဘာပါတယ်ပါတဲ့ပစ္စည်းဘာပါနေတယ်နောက်ဆုံးမိတနေ့အတူအဆတတအဆเนาะအဲ့ဒါကအဆ pH တွေထွက်တယ်အဲ့တော့ဒီထဲမှာလာတဲ့အမျိုးအမည်တွေအများကြီးပါတယ်ဘာတွေပါမှလည်းမသိဘူးမှလည်းဒါကိုတိတိကျကျသူ့တည်တနာလှုပ်ထားတာလည်းမရှိတော့ဒီတိုင်းမဲ့ပြစ်ထားတာဖြစ်တဲ့အခါကျတော့အမတန်ကိုအတန်းအဆကနှိုင်းလို့မရအောင်တော့ကွာပါတယ်ဟိုကတမန်ရှင်းရှင်းတော်မီကတော်မီဆိုတာသူကရှင်းတယ်ပေါ့နော်အခုကဘာမှမသိတဲ့ဟာတွေအများကြီးပဲပုံထားတယ်အမိုက်ပုံကြီးတွေမှာဘာတွေဘသူကပုံတယ်လဲဆိုတာမသိပါဘူးဘာဖြစ်လို့လဲဆိုတော့အမိုက်ကိုပြစ်တယ်ဆိုရင်ကမျိုးတုတ်တဲ့နိုင်ငံတွေမှာဆိုရင်အမိုက်ကိုစကောက်တဲ့ကအမျိုးမျိုးအမျိုးအစားကိုခွဲပြီးတော့သူ့ဖာသူစနစ်တကျပြစ်ပါတယ်ဗမာပြည်မှာအဲ့လိုစနစ်မျိုးလည်းမရှိသေးပါဘူးအဲ့တော့ဘသူကဘာပြစ်ပြီးတော့ဘယ်ရောက်မလဲဆိုတာကတော့မသိပါဘူးအဲ့တော့မသိတဲ့အတွက်ဒါဘေးအန္တရာယ်ရှိတယ်လို့ပဲယူဆမှာပါနော
်အမိုက်စွန့်ပြစ်တာနဲ့ပတ်သက်ပြီးတော့စီမံခန့်ခွဲမှုကိုနည်းနည်းပြောပြပေးပါ။ဟုတ်စီမံခန့်ခွဲမှုကောင်းကောင်းနဲ့ဘာတွေလုပ်ရမလဲဆိုတာ
။ Okay အမိုက်တွေကပေါ့နောက်ဆုံးလာရတော့အခုရေဖို့အချိန်ညောင်ရောက်လာတယ်ပေါ့။အဲ့တော့ဒီမှာကအဲ့ဒါကနောက်ဆုံးဖြစ်နေတယ်။အဲ့တော့အဲ့ဒါမရောက်ခင်မှာအစ်စ်မောင်းများဆိုဖြတ်သွားတယ်။ဖြတ်သွားတာဆိုတာတိတ်ကအမိုက်ကနော်အမိုက်ကိုစပြီးတော့ဖြစ်လာမယ်။အမိုက်ကိုကင်တွင်မယ်ဆိုတော့ဒီမှာဆိုလို့ရှိရင်အမိုက်တွေကိုပထမဆုံးကတော့အမိုက်စပြစ်တဲ့နေရာစထုတ်တဲ့ခါမှာအမိုက်ကိုနင်းနိုင်တယ်များနင်းနိုင်ရင်ဒါလေဒီနောက်ဆုံးပေါ့နော်မြေဖို့တဲ့နေရာရောက်တဲ့ခါမှာနင်းမယ်ပေါ့နော်အဲ့တော့ဒါကိုသူတို့အမိုက်ကိုနင်းအောင်လုပ်ရမယ်နောက်ပြီးအဲ့အမိုက်မှာလေဘေဟာကိုပြန်လဲပြီးတော့အိတ်ထိုက်ဒရက်တွေယူပြီးတော့ဘေဟာကိုအစ်စ်ပြန်လုပ်မလဲပေါ့နော်ဘေဟာကိုတော့မြေဆွေးဖြစ်အောင်လုပ်မလဲဘေဟာကိုတော့လောင်ကျွမ်းပြီးတော့ပေါ့နော်အဲ့ရနေပြီးတော့တစ်ဆင့်စွန့်အင်အသွင်ပြောင်းပြီးတော့မိုက်ကနေပြီးတော့စွန့်အင်ထုတ်မယ်နောက်ဆုံးဘေဟာကိုတော့မြေဖို့တဲ့ထည့်ရမလဲစသည်ဖြင့်အဲ့ဒါတွေကိုတစ်ဆင့်ပြီးမှတစ်ဆင့်မဟုတ်ဘဲနဲ့အားလုံးရောရှက်ပြီးတော့ဘက်ဆုံးပေါင်းစည်းဖွဲ့စည်းထားတဲ့အမိုက်စီမံခန့်ခွဲမှုပညာကိုလုပ်ဖို့လုပ်တယ်။နောက်အမိုက်မှာလည်းစပြီးဖြစ်တယ်ဆိုတော့အမိုက်တွေကိုသူစနစ်တကျခွဲထားလို့ရှိရင်ဥပမာအခုလိုမျိုးနီးလောင်နေဆိုရင်သိမယ်။အော်ဒီမှာအမိုက်တွေကတော့ဘာပါတယ်။အဲ့တော့ဒီကထွက်လာရင်တော့ဘာလောက်ပဲရှိမယ်။ ဆိုတာတခါတည်းတည်တယ်အခုအမိုက်ကန်တကူအစားရေကမခွဲထားလို့ရှိရင်နောက်ဆုံးမိနေပါရဲ့လောင်လို့ရှိရင်မိတာရတာတော့အခက်ခဲဖြစ်သွားပြီဘလို့ဟာတွေထွက်မလဲဆိုတာပေါ့အဲ့ဒါအရေးကြီးတယ်နောက်ပြီးအမိုက်ကိုတိန်းနေတဲ့နေရာမှာအမိုက်ကိုလက်ပြောင်းနေတဲ့နေရာမှာအစားတဖြစ်အခုအမိုက်ဖြစ်စဉ်တစ်ခုလုံးပေါ့နော်အခုလုံးမှာကိုလောက်နိုင်တဲ့ဟာတွေကိုတတ်နိုင်မရအစ်စ်မြင့်ပြီးတော့အမိုက်နေသွားအောင်အမိုက်ပြန်တုံးလို့ရအောင်အမိုက်ကနေနောက်ထပ်အသုံးကျတယ်ပေါ့နော်မြေကျွလို့ဟာမျိုးသုံးကျတာဟဲ့ထွက်လာအောင်ဆိုင်အင်ထရာမအဲ့လိုမျိုးတွေကိုလောက်ပြီးတော့နောက်ဆုံးဖွင့်မြင်တဲ့ကိုထည့်ရတဲ့ဟာကိုနည်းမြန်မြန်နည်းအောင်လုပ်ရမယ်
။ဒိုအေးကြီးတို့တာဝန်ထမ်းဆောင်တဲ့နေရာမျိုးမှာဒီလိုမျိုးမီးလောင်လို့ရှင်ဘာတွေလောက်ကြလဲနည်းနည်းပြောပြပေးပါ။
အဓိကကတော့မီးကတော့သူတို့ကအများသောအဖြစ်ကတော့ကျိုးတင်ကားခွဲပါတယ်။မြေဖို့ကန်နေမှာဆိုလို့ရှင်တောင်နေမှာဆိုလို့ရှင်အမိုက်ဆိုမီးလောင်မယ်ဆိုတာကတူကျိုးတင်တိပြထားပြရပါ။နောက်ပြီးတော့သူတို့ကလည်းဒီလိုထက်မဲ့မဲ့တင်းဓာတ်ငွေတွေပါတယ်ဆိုရင်စပိုက်တွေပိုင်းနဲ့တွဲပြီးတစ်ခါလေးကြလို့ရှိရင်လည်းမြေတောင်ဆပ်ပြီးတော့လုတ်ထက်ကဒီဇိုင်းထုတ်ထားတာပါနော်။အဲ့ဒါကိုမီးရှုပ်ပြင်းရင်လည်းသူရှုပ်ပြပါတယ်။ဒါမှမဟုတ်လို့ရှင်လည်းစွမ်းအင်ထုတ်ပါတယ်။တကယ်လို့မီးတွေပါတယ်လောင်ပြီဆိုလို့ရှိရင်လည်းမီးတအဖွဲမျိုးမျိုးရှိပါတယ်။နောက်ပြီးတစ်ခုကောင်းတာကသူတို့ကမီးလောင်တဲ့အခါမှာဒီလောင်တဲ့မီးကဘာတွေထွက်မယ်ဆိုတာသူတို့မှကြိုတင်ခန့်မှန်းနိုင်တဲ့စင်းစရာရှိပါတယ်။ဆာပဲဆာတန်းရှိပါတယ်။အဲ့တော့သူတို့သိပါတယ်။အဲ့ဒီအခါမှာဘယ်လိုပုံစံမျိုးနဲ့ညှိတဲ့ရင်တော့ဘယ်လိုမီးမျိုးပေါ့နော်ဘယ်လိုတောင်းဝင်မျိုးထွက်မယ်ဘယ်လိုမီးမျိုးစသည်ဖြင့်သူတို့လုံးတက်ပါတယ်။မြန်မာပြည်နဲ့အဲ့တစ်ချက်တော့ကွာပါတယ်။နောက်ပြီးတော့ပစ္စည်းပြည့်ကြိယာလည်းရှိပါတယ်။တချို့ဆိုရင်လိုအပ်လို့ရှိရင်လေမြန်မာကနေလည်းညှိတဲ့မလားညှိတဲ့ပုံညှိတဲ့မျိုးမျိုးကိုလုံးပါတယ်။နောက်ပြီးတော့အရေးပေါ်ဖြစ်လာရင်ဘယ်လိုလုပ်မလဲဆိုတာကော်မတီတွေဖွဲ့ထားကြတယ်ရက်ကွက်လိုက်ရက်ကွက်လိုက်ပေါ့နော် Local Emergency Planning Committee ဒေသခံပေါ့နော်အရေးပေါ်ကြားလို့ရှိရင်ဘလို့စီမံအုပ်ချုပ်ကိုင်းတယ်မစရလောက်ထားတဲ့ committee ရှိတယ်အဲ့ committee ကိုကြောင်းကြရတယ်ဒါမှဘယ်နေရာမှာဘလို့လုပ်မယ်သူတို့အကုန်သိတယ်အခုဖြစ်တယ်ဆိုဝုန်းငင်းနဲ့သွားလို့ရတယ်အဲ့တော့ဖြစ်မှအစည်းအဝေးတွေပါလုပ်မယ်ဆိုနောက်ကျသွားပြီဖြစ်တာအမြန်တယ်အဲ့တော့မဖြစ်ခင်တည်းကဖြစ်လို့ရှိရင်ဘလို့လုပ်မလဲအဲ့ဒါကိုကြိုတင်စီမံထားမှဖြစ်မယ်ဒါကအခုဒါတဘာဝပတ်ဝန်းကျင်ဖြစ်တာအခုဒါရိုးရိုးအမှိုက်လေးပေါ့တကယ်လို့များစက်ယုံကြီးတစ်ခုကနေပြီးတော့တစ်ခုခုဖြစ်သွားလို့အဲ့ရနေအခိုးငွေတွေမှာလူတွေကိုတအားအစိတ်ဖြစ်စေတဲ့အခိုးငွေတွေပါနေပြီဆိုဘယ်လိုလုပ်မလဲမိသားကကောအဲ့အခိုးငွေတွေကိုသွားပြီးတော့လုပ်ဖို့လို့သူတို့မှအစင်းင်းဖြစ်ပြီလားအဲ့တော့ကျမဖြစ်မှလုပ်တဲ့ဟာကြာနောက်ကြပါပြီအဲ့တော့ကြိုတင်လုပ်ဖို့လို့လေနောက်ပြီးလူတွေကိုလည်းတန်းနိုင်နေမြဲသင်ကြားပေးဖို့လည်းလိုတယ်။နောက်ပြီးတော့မိသားသမားတွေကိုယ်တိုင်ကိုလည်းပို့ပြီးတော့ထောက်ပံ့မှုပေးဖို့လိုတယ်။ဟောကဘာလို့မိသားတဲ့လူတွေကတုံတန်တတ်လို့မရအောင်အပတန်ချမ်းမာတဲ့လူတွေမှတတ်မှတ်လို့ရတယ်။သူတို့ကဖြစ်တဲ့သူရဲ့ကောင်းနေတယ်။အဲသူတို့ကလည်းအဲကြောင့်မလို့စားဝတ်နေရအစအကုန်လုံးပေါ့နော်။တန်တန်ဆန်းဆန်းဖြစ်အောင်အကုန်လုံးထောက်ပံ့ပေးဖို့လိုတယ်။သူတို့မိသားတဲ့နေရာမှာလည်းမပင်ပန်းအောင်အကုန်လုံးပေးဖို့လိုတယ်။အဲဒါကြောင့်မလို့ကြိုတင်ပြင်ဆင်ခြင်းကလည်းအကောင်းဆုံးဖြစ်တယ်။မလုပ်လို့ရှိရင်တော့ဖြစ်မှဆိုရင်တော့နောက်ကျသွားပြီ။ဒီမှာဆိုစိုက်တစ်ခုသွားရမယ်ကွာတခုခု fail ဖြစ်ရင်ဘာလုပ်မလဲဆိုတွေ့လောက်ထားတာဗျာ plan ရှိတယ်ဒီဟာတခုဖြစ်ရင်ဘသူ့ကိုပြောမယ်ဘာလုပ်မယ်ဘာလုပ်မယ်ဆိုအကုန် plan ဆွဲထားတာသားမခံအောင်လေတည်သွားမှာလေ
တဘာဝဝင်းချင် engineer ဒေါ်အေးကြီးရပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မျိုးသက် season တင်ဆက်ပေးထားတာပါအခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုသာမကအင်တာနက်ပေါ်ကတဆင့်လဲဓာတ်ရိုက်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ burmese@voanews.com အင်တာနက်စာမျက်နှာနဲ့ VOA Burmese News Facebook စာမျက်နှာပေါ်မှာလည်းနားဆင်နိုင်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာတမနာဒေါ်နယ်ထရမ့်ဟာမကြသေးခင်ကပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နိုင်ငံတောင်ပိုင်းကတမရအင်ဂျီရောလို့ရည်ညွှန်းပြောဆိုနေကြတဲ့မာအလာဂူအပန်းဖြေနေအိမ်ကြီးမှာတွေ့ဆုံခဲ့ကြပါတယ်။ဒါဟာဆိုရင်မိတ်ဆွေရင်းဆက်ဆံရေးကိုပုံမခိုင်မြဲစေလိုတဲ့နောက်ပြီးတော့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကြားတည်ရှိနေတဲ့ခိုင်မြဲတဲ့မဟာမိတ်ဆက်ဆံရေးကိုထိမ့်သိမ်းထားဖို့စိတ်ပိုင်းဖြတ်ထားတဲ့ခေါင်းဆောင်နှစ်ဦးတို့ရဲ့တတိယကြိမ်ဆွေးနွေးမှုလည်းဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးမှုဟာတမရဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်းတို့တွေ့ဆုံကြဖို့ရှိတဲ့အပေါ်ပြင်ဆင်မှုစတင်ပြုလုပ်တာလည်းဖြစ်ပါတယ်။တမနာထရမ့်နဲ့ဝန်ကြီးချုပ်ရှင်ဆူအာဘေတို့အဓိကထားပြီးတော့ဆွေးနွေးကြတာကလည်းမြောက်ကိုရီးယားအရေးကိစ္စပဲဖြစ်ပါတယ်။အကယ်၍မြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးမဲ့ဆွေးနွေးပွဲဟာရလက်ကောင်းမှုမယ်ဆိုရင်ဒီလိုတမိုင်းတွင်မဲ့ကာလဖြစ်စေဖို့အတွက်ဂျပန်နိုင်ငံရဲ့အရေးပါတဲ့အကူအညီပေးမှုကိုတမနာကချီးကျူးလိုက်ပါတယ်။ဂျပန်လူမျိုးတွေကိုပြန်ပြီးဆွဲသွားတဲ့ကိစ္စကိုအမြန်ဖြည့်ရှင်းပေးဖို့သူ့အနေနဲ့တိုက်တွန်းမှာဖြစ်ကြောင်းလဲသမရကဂရီပေးပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာထာဝရနျူကလ িয়ার လက်နက်ကင်းစင်စေဖို့နဲ့ မှန်ကန်ကြောင်းစီစစ်အတီးပြုတ်နိုင်ရမယ်ဆိုတဲ့သူတို့ရဲ့တန်ဋိဌာန်ကိုဆွေးနွေးပွဲအတွင်းခေါင်းဆောင်နှစ်ဦးစလုံးကထပ်လောင်းပြောဆိုခဲ့ကြပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့လူတွေအများပြားတည်စေနိုင်တဲ့လက်နက်တွေနဲ့ပယ်ထိန်တုံးအစီအစဉ်တွေကိုစွန့်လွတ်ဖို့လုပ်တဲ့အကြောင်းခေါင်းဆောင်နှစ်ဦးစလုံးကပြောဆိုကြပါတယ်။မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার ကင်းစင်မှုမရှိသေးသည့်မြောက်ကိုရီးယားပေါ်ကမ္ဘာတစ်ဖက်ကအပြင်းထန်ဆုံးဖိအားတွေဆက်လက်ထားရှိဖို့ကိုလည်းသူတို့သဘောတူညီခဲ့ကြပါတယ်။ကုန်သွယ်ရေးကိစ္စကတော့ဆွေးနွေးကြရမှာပါဝင်တဲ့နောက်ကိစ္စတစ်ရပ်ဖြစ်ပါတယ်။ဂျပန်နဲ့ကုန်သွယ်မှုမှာအမေရိကန်ပြည်ထောင်စုဘက်ကဆက်လက်လုံငွေပြနေပြီးကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုအရှိန်မြင့်တင်ဖို့နှစ်နိုင်ငံကြားလွတ်လပ်မျှတတဲ့ကုန်သွယ်မှုနဲ့ယင်းနှိမ့်မြှုပ်နှံမှုတွေတိုးချဲ့ဖို့တမရထရန့်နဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေးတို့သဘောတူညီခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကနှုတ်ထွက်ခဲ့တဲ့ပစိဖိတ်ရဲဝန်းဒေသနိုင်ငံများကုန်သွယ်ရေးသဘောတူညီချက်လိုအများပါဝင်ပြုလုပ်တဲ့သဘောတူညီချက်မျိုးမဟုတ်ဘဲဂျပန်နဲ့နှစ်နိုင်ငံကြားပြုလုပ်တဲ့သဘောတူညီမှုမျိုးကိုလူလာတဲ့အကြောင်းတမရထရန့်ကပြောကြားခဲ့ပါတယ်။ဒေတာတွင်းတာယာဝါပြောရေးအတွက်တတ်မှတ်ထားတဲ့စံတန်ဖိုးတွေနဲ့အညီဒေတာတွင်းနိုင်ငံတွေရဲ့တာဝန်သိမှုအပြန်အလှန်လေးစားမှုတို့နဲ့အင်ဒိုပစိဖိတ်ဒေတာတွင်းလွတ်လပ်ပွင့်လင်းမှုရှိဖို့အရေးပါတဲ့အကြောင်းခေါင်းဆောင်နှစ်ဦးတို့ကအသိအမှတ်ပြုပြောကြားခဲ့ကြပါတယ်။ဂျပန်နိုင်ငံရဲ့ကာကွယ်ရေးအတွက်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဂရီကွေကိုဘယ်သောအခါမှသွေဖီသွားမှာမဟုတ်တဲ့အကြောင်းတမရထရန့်ကရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအပါအဝင်တောင်တရုတ်ပင်လယ်ပြင်အတွင်းနေမီပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့နေရာမှာစစ်တပ်ဖွဲ့တွေခြားထားမှုကိုရပ်တန့်မှုဒီအငင်းပွားမှုကိုကုလသမဂ္ဂသဘောတူညီချက်အတိုင်းပင်လယ်ပြင်ဥပဒေအရငြင်းငြမ်းစွာအဖြေရှာဖို့ခေါင်းဆောင်နှစ်ဦးစလုံးကသဘောတူညီခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားယင်းနှီးခင်မင်မှုကဘယ်တော့မှလည်းမတူအောင်နှီးဆက်လျက်ရှိကြောင်းဒီလိုကြစ်ကြည်ယင်းနှီးမှုကိုအခြေခံပြီးလာမယ့်လတွေအတွင်းစိန်ခေါ်မှုအဟောင်းတွေနဲ့အခွင့်အလမ်းအသစ်တွေကိုအတူတကွရင်ဆိုင်ကြမှာဖြစ်တယ်လို့တွစ်ဆုံပွဲအပြီးမှာသမ္မတဒွန်နယ်ထရန့်ကကြေညာသွားခဲ့ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ဒေါက်တာရှင်တို့နားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။အခုတော့မေလ5ရက်စနေနေ့မနေ့ပိုင်းမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့ထိပ်သီးစီဝေးကိစ္စနဲ့ပတ်သက်ပြီးသမရရဲ့ Air Force ဝင်လင်းပေါ်မှာသတင်းတော့တွေကသမရကိုဖိပီးမေးကြတဲ့အခါတိတ်မကြခင်မှာဖြစ်ပါလိမ့်မယ်ရက်သတ်မှတ်ပြီးပါပြီနေရာသတ်မှတ်ပြီးပါပြီအားလုံးသဘောတူပြီးပါပြီလို့သမရထရမ်ကပြောပါတယ်တပိုင်းဝင်ဒီထိပ်သီးစီဝေးလုံးမဲ့နေရာနဲ့ရက်ကိုမြောက်ကိုရီးယားအာဏာပိုင်နဲ့တွေနဲ့အတည်ပြုထားပြီဆိုတာမျိုးပဲသမရကညွှန်ညွှန်ပြောဆိုပြီးကြမ်းတဲ့အသေးစိတ်တွေကိုတော့ပြောမတော်ပါဘူးအာဖရိကတိုင်းမှာရှိတဲ့ American စစ်အခြေစိုက်စခန်းမှာအမေရိကန်စစ်လေယာဉ်တွေကိုပြင်ပထားပြီးတရုတ်ကစစ်သုံးအဆင့်လေဆာရောင်ကြီးတွေနဲ့ထိုးနေတယ်ဆိုတော့အမေရိကန်ရဲ့ဆူဆွဲချက်ဟာမမှန်ဘူးလို့တရုတ်ဘက်ကတုံ့ပြန်ပြောဆိုပါတယ်။ဂျီဘူတီနိုင်ငံဒိုရော်လဲမြို့မှာရှိတဲ့တရုတ်စစ်အခြေစိုက်စခန်းကနေလေဆာရောင်ကြီးတွေနဲ့သုံးကြိမ်ထဲမှနေထိုးလွတ်တဲ့အတွက်အမေရိကန်လေယာဉ်မှူးနှစ်ယောက်မျက်လုံးတွေအနှဲငယ်ထိခိုက်ခဲ့ကြတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကလက်နက်အစ်စ်တွေချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲတောင်တရုတ်ပင်လယ်တွင်စီးရီးတိစောက်မှုနဲ့ပတ်သက်ပြီးအကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အမေရိကန်ကတရုတ်ကိုသတိပေးလိုက်ပါတယ်။ဒါ့အပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်နယ်နိမိတ်တွေမှာကင်းလဲတဲ့နှုံးနဲ့အချိန်အရွယ်အတွက်ကိုလည်းသမ္မတထရမ်အစိုးရကတိုးမြှင့်လှုံ့ဆော်နေပါတယ်။ရိုဟင်ဂျာမွတ်စလင်တွေသူတို့ရဲ့နေရာဒေသစီပြန်နိုင်ရေးငြိမ်းချမ်းမှုတိစောက်ဖို့ရာစီးမင်းစည်းကမ်းတွေအတိုင်းလိုက်နာလှုံ့ဆော်ဖို့မြန်မာအစိုးရကိုနောက်ထပ်ဖိအားဆက်ပေးသွားဖို့ရည်ရွယ်တဲ့အကြောင်းကြောင်မလာစွာပဲအခက်အခဲတွေရှိနေပေမဲ့လည်းအဲ့ဒီအခက်အခဲတွေရှိနေတာကြောင့်တော့ဂျိုးပန်းအထုတ်မှုတွေကိုရပ်ပစ်လိုက်မှာမဟုတ်တဲ့အကြောင်းအစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းမှူးချုပ်ဟာရှမီယူဆပ်ကပြောပါရခင်ဗျာ
စနေနေ့မနေ့ဖက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူလ်ရာမန်ဖြစ်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.